Welcome to the Voice of America in Burmese.
မင်္ဂလာညချမ်းမသောရရှင်များရှင်ဒီကနေ့ကြာရောက်တဲ့မြန်မာနှစ်တကူအတာတကြံကာလတကြံအကြနေ့မှာမြန်မာနိုင်ငံတဝက်လုံးအေးချမ်းကြပါစေလို့ VOA ကဆုမွန်ကောင်းတောင်းအပ်ပါတယ်ရှင် VOA American တန်ရဲ့2023ခုနှစ်ဧပြီလ14ရက်တောက်ကြနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်ဒီကို Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်မြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေကိုတော့လိုင်းဒိုမီတာ32နဲ့52တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ဒီညရဲ့အစီအစဉ်မှုကကျွန်မဆုမွန်ပါရှင်
မင်္ဂလာညချမ်းပါရှင်အတာကြံကာလဘေးရန်ရေကင်းဝေးကြပါစေကျွန်မခင်ပြူထွေးပါမြမရေးကိုလုံချိုရေးကောက်စီမှာချမှတ်ထားတဲ့ဆုံးဖြတ်ချက်အတိအဝအကောက်ချဲပေါ်ဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလင်းဇာသောမစ်စကရင်ဖီကာတိုက်တွန်းလိုက်ပါတယ်အမေရိကန်ဆူရနဲ့စစ်ဘက်ရေးရာဖြူဝက်မှတ်တမ်းတွေပေါက်ကြားမှုနဲ့ဆက်ဆက်ပြီးတော့ဖမ်းဆီးထားတဲ့ဂျက်တရှီရာကိုဘော့စတန်တရားရုံမှာဒီကနေ့ရုံးထုတ်ပါမယ်နောက်ဒီကနေ့တကြအစားလေးရန်ကုန်နေပြည်တော်နဲ့နေရာတော်များများမှာလုံချိုရေးတွေတွေ့မြင်ထားပါတယ်ဒီလိုနောက်ဆုံးရသတင်းတွေကိုပြောပြပေးပါမယ်ရှင်
ဟုတ်ကဲ့ပါရှင်ဒီညမှာတော်ရရှင်တွေကိုတင်ဆက်ပေးမယ်နောက်ဆုံးရသတင်းပေးပို့ချက်တွေထဲမှာဆိုရင်တော့လေကြောင်းကနေတိုက်ခိုက်ခံထားရတဲ့ဗစီကြီးကျေးရွာတဝိုက်မှာစစ်တပ်ကနေရာချထားပြီးတော့ဖြန့်ထားတဲ့အတွက်ဒေသခံပြည်သူတွေစိုးရိမ်နေကြပါတယ
်ကျေးရွာကိုလူများ40လောက်50လောက်ဒီလိုကင်းမုံအနေနဲ့ချသလားဒါမှမဟုတ်စစ်ကြောင်းထုတ်မှပြင်းနေသလားတော့မသိဘူးကြာဒီစပယ်နဲ့ကိုတို့ဒီနေ့ရှိပါကမှရှိတဲ့ဒေသမော်လူကျေးရွာတွေမှာပြင်းတော့ပြင်းနေရတယ်
မလဲတိုက်နယ်တာဝန်ခံပြောပြပေးခဲ့တာပါရှင်ဒီသတင်းအပြည့်စုံနဲ့အတူဒီကနေ့ကြာရောက်တဲ့တကြံအကြနေနိုင်ငံတဝက်မှာအရင်လုံးကလိုဆီစီကားကမရှိတဲ့အခြေအနေတကြံအိမ်ပြန်နေကြထိုင်းနဲ့မလေးရှားကရွှေပြောင်းအလုပ်သမားတွေလုံခြုံရေးစိုးရိမ်ရလို့အိမ်မပြန်ကြနိုင်ကြတော့တာစတဲ့နောက်ဆုံးရသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်ဖြူထွေးနဲ့ပြောပြပေးပါမယ်ရှင်
မြန်မာနိုင်ငံရဲ့ပတ်သက်လို့ချမှတ်ထားတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆုံးဖြတ်ချက်2669နဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအပြည့်အဝအကောင့်ထဲပေါ်နိုင်ဖို့လုံခြုံရေးကောင်စီကပံ့ပိုးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါ သောမစ်ဂရင်ဖီကပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လူခွေချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဆောင်ရွက်ရလိမ့်မယ်လို့ဗစီကြီးကျေးရွာတက်ခဲခင်ရမှုနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှကြာသပတေးကတကပိတ်ဆွေးနွေးအပြီးအမေရိကန်သံမတ်ကြီးကလုံခြုံရေးကောင်စီကိုတောင်းဆိုလိုက်တာဖြစ်ပါတယ်ပစီကြီးရွာလေးချောင်းတိုက်ခိုက်မှုဟာလူတွေရဲ့အသက်တွေနောက်လူအသက်နဲ့နိုင်ငံတကာဥပဒေကိုအလေးမထားဘူးဆိုတာကိုစစ်ကောင်စီကနောက်ထပ်ပြသလိုက်တာဖြစ်တယ်လို့ထောက်ပြပြီးတော့ဒီတိုက်ခိုက်မှုအပေါ်မှာအမေရိကန်ပြည်ထောင်စုကဖြစ်တယ်ရှုံချတယ်လို့တမ်မတ်ကြီး Greenfield ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်စစ်ကောင်စီအနေနဲ့အကြမ်းဖက်မှုအားလုံးရပ်ပါလို့အမေရိကန်ပြည်ထောင်စုကတောင်းဆိုပါတယ်လူသားချင်းစာနာတဲ့အကူအညီတွေကိုအတားအဆီးမရှိပေးခွင့်ပြုဖို့စစ်မှန်ပြီးတော့အားလုံးပါဝင်တဲ့ဒီမိုကရေစီလိုလားတဲ့မြန်မာပြည်သူတွေရဲ့ဆန္ဒတွေကိုလေးစားလိုက်နာဖို့လည်းတောင်းဆိုပါတယ်အရက်သားပြည်သူတွေကိုအကာအကွယ်ပေးရမယ်ဥပဒေတွေအပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေတွေကိုလေးစားလိုက်နာဖို့အမေရိကန်ပြည်ထောင်စုကစစ်ကောင်စီကိုထပ်မံတောင်းဆိုတယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးလင်ဒါ သောမစ်ဂရင်ဖီကပြောကြားထားပါတယ်ရှင
်မြန်မာစစ်တပ်ကအရက်သားပြည်သူတွေအပေါ်မှာနေရာအနှံ့အစီအစဉ်တကြကျူးလွန်နေတဲ့ရာဇဝတ်မှုတွေကိုအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီနဲ့အာဆီယံအဖွဲ့တွေဘက်ကအကြိမ်ကြိမ်ပြက်ကွက်နေတဲ့အပေါ်မှာအထူးစိုးရိမ်မိပါတယ်လို့လူခွေရေးဆိုင်ရာအာဆီယံလွှတ်တော်အမတ်များအဖွဲ့APHR ရဲ့ပူးတွဲဥက္ကဋ္ဌချားလ်စ်ဆန်ဒီယိုဂိုကပြောဆိုလိုက်ပါတယ်။စကိုင်းတိုင်းကမ့်ဘလူမြို့နယ်ဗစီကြီးကျေးရွာမှာအရက်သားပြည်သူတွေကိုတိုက်ခိုက်တဲ့မြန်မာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုတွေကိုအာဆီယံအရှေ့တောင်အာရှနိုင်ငံများအဖွဲ့နဲ့ကုလသမဂ္ဂလုံခြုံရေးကောင်စီတို့ဘက်ကကြေညာချက်တွေအသီးသီးတုံ့ပြန်ပြီးတော့ရှုတ်ချတာကိုကြိုဆိုပေမဲ့ဒီလောက်နဲ့မလုံလောက်ဖဲနဲ့မြန်မာနိုင်ငံတွင်းမှာအကြမ်းဖက်မှုတွေတိုးလာနေတာကိုရပ်တန့်ဖို့နဲ့စစ်ကောင်စီအနေနဲ့ပြစ်ဒဏ်လွတ်ငင်းခွင့်ရနေတဲ့အခြေအနေအဆုံးသတ်အောင်အရေးယူဆောင်ရွက်မှုတွေချက်ချင်းလှုံ့ဆော်ရမယ်လို့ APHR ရဲ့ပူးတွဲဥက္ကဋ္ဌကဒီကနေ့ပဲကြေညာချက်ထုတ်ပြန်တိုက်တွန်းလိုက်တာဖြစ်ပါတယ်။အရေးယူဆောင်ရွက်မှုတွေထိထိရောက်ရောက်မလုပ်နိုင်ဘူးဆိုရင်နောက်ထပ်ဘေးဒုက္ခတွေနဲ့လူအသက်တွေထပ်ပြီးဆုံးရှုံးရလိမ့်မယ်လို့သူကထောက်ပြပါတယ်။အာဆီယံဟာမြန်မာအရေးတုံ့ပြန်တဲ့နေရာမှာထိရောက်မှုမရှိသလိုရှေ့နောက်မညီတာတွေရှိတယ်ဆိုပြီးတော့လည်းဝေဖန်ထားပါတယ်ရှင်
။မနေ့တော့ကတကြံအကျိုးနဲ့ဒေသတချို့မှာပေါက်ဘုံပေါက်ကွဲမှုတွေနဲ့တိတ်ဆုံးထရရာတွေရှိခဲ့ပြီးတဲ့နောက်ဒီကနေ့အကြနေ့မှာတော့ရန်ကုန်ပြည်တော်နဲ့နေရာတော်များများမှာလုံခြုံရေးတွေတွေ့မြင်ချထားပါတယ်။အရင်ပုံမှန်နှစ်တွေမှာတော့အပြင်ထွက်လဲပက်ရေကစားတဲ့သူတွေစစ်စီကားကမရှိပေမဲ့လို့စစ်ကောင်စီစစ်စင်ကျင်းပတဲ့မန်တက်တွေမှာတော့ကြီးမို့ကခုံဖျော်ပြတာတွေနဲ့ရေကစားတဲ့သူတွေရှိပြီးလုံခြုံရေးအရာစစ်ဆေးတာတွေပိုလုပ်လာတဲ့အကြောင်းရန်ကုန်ဒေသခံတွေကပြောပါရယ်နေပြည်တော်မှာလည်းလုံခြုံရေးတင်းကျပ်ထားတဲ့ကြားကပဲတပ်မိသားစုတွေအဓိကပါဝင်တဲ့ကြံမန်တက်တွေမှာရေကစားသူတွေရှိတယ်လို့ဒေသခံတွေကပြောပါရယ် တကြံမတိုင်ခင်ရက်ပိုင်းတွေကလေးကဌာနဆိုင်ရာဝန်ထမ်းတွေကိုတကြံမန်းတဲ့တွေရှိရာမဖြစ်မနေအလှည့်ကျရေးလာကစားကြဖို့တကြံပွဲကိုစီကားအောင်လုပ်ဖို့အာဏာပိုင်တွေဘက်ကညွှန်ကြားထားတဲ့အကြောင်းအမည်မဖော်လိုတဲ့အစိုးရဝန်ထမ်းတချို့က VOA ကိုပြောဆိုထားတာရှိပါတယ်ပုံမှန်အဖြစ်ကတော့ဒီမြန်မာလူမျိုးတိုင်းစီကားတိုင်းလက်စွာကျင်းပလေးရှိတဲ့မြန်မာရိုးရာနှစ်သက်တကြံပွဲဟာကိုဗစ်ကာလအတွင်းမှာစီစီကားကားမကျင်းပနိုင်ခဲ့တယ်လို့စစ်တပ်အာဏာသိမ်းမှုနောက်ပိုင်းမှာတော့ပိုးပြီးတော့ခြောက်သွေ့လာခဲ့တာဖြစ်ပါတယ
်တရုတ်နိုင်ငံမှာဘရာဇီးသမ္မတရောက်နေတဲ့အချိန်မှာနှစ်နိုင်ငံကြားကုန်သွယ်ရေးနဲ့ပူးပေါင်းဆောင်ရွက်ရေးသဘောတူညီမှုတွေလက်မှတ်ရေးထိုးခဲ့ကြပါတယ်ဒီကနေ့အစောပိုင်းတုန်းကဘယ်ဂျင်းမြို့တော်မှာသမ္မတလူလာဒီဆယ်ဗာကိုသမ္မတရှီဂျင်းဖင်ကပကန်းနာနဲ့ကြိုဆိုတွေ့ဆုံခဲ့တာဖြစ်ပါတယ်ရုရှားနဲ့ယူကရိန်းကြားငြိမ်းချမ်းရေးကြားဝင်ဆက်ဆက်ပေးဖို့တမရရှိကိုသူအကြံပြုမယ်လို့ဘရာဇီးတမရကအစောပိုင်းတုန်းကပြောကြားထားပါတယ်အရင်ဘရာဇီးနိုင်ငံတမရဟောင်းလက်ထက်တုန်းကတရုတ်နဲ့အတော်လေးကိုအဆင်မပြေခဲ့တဲ့ဆက်ဆံရေးကိုပြန်ပြီးတော့ကောင်းမွန်လာအောင်ဘရာဇီးတမရစူးစမ်းဖို့ရတဲ့ခီးစဉ်လို့လေလာသူတွေကသုံးသပ်ပါတယ်ဘရာဇီးတမရရဲ့တရုတ်နိုင်ငံခီးစဉ်အတွင်းမှာနှစ်ဖက်သဘောတူညီကျဆာကျုပ်20ကျော်ကိုလက်မှတ်ရေးထိုးခဲ့ကြတယ်လို့ဘရာဇီးအစိုးရကပြောပါတယ်တရုတ်ဟာဘရာဇီးထုတ်ကုန်တွေအများဆုံးတင်ပို့တဲ့နိုင်ငံဖြစ်ပါတယ်ရှင
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနေ့ဦးနေမှာတော့လှိုင်းလိုက်မီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင်ဗျာ။
တောက်ကြညာအတွက်နောက်ဆုံးရသတင်းကိုຫນွေကိုဆက်ပြီးတော့တင်ပြပေးသွားပါမယ်။အမေရိကန်စစ်တပ်ရဲ့ကန့်သတ်မှတ်တမ်းတွေကိုခွင့်ပြုချက်မရှိဘဲရယူဖြန့်ဝေခဲ့မှုနဲ့မက်ဆာချူးဆက်ပြည်နယ်မှာမနေ့ကြာသပတေးနေ့တုန်းကဖမ်းဆီးခံရတဲ့အမေရိကန်လေတပ်အရန်တပ်ဖွဲ့ဝင် Jack Teixeira ကိုဘော့စတန်တရားရုံးမှာဒီကနေ့ရုံးထုတ်ဖို့ရှိပါတယ်။သူကိုဖမ်းဆီးခဲ့တဲ့အကြောင်းကိုတော့အမေရိကန်ပြည်ထောင်စုရှေ့နေချုပ်မာရစ်ဂါလန်ကအခုလိုပြောပါတယ
် Today the Justice Department arrested Jack Douglas Teixeira in connection with an investigation
into ဆိုင်သူတွေဒါဖတ်ခွင့်ရှိတဲ့အမေရိကန်ကာကွယ်ရေးဆိုင်ရာလျှို့ဝှက်အချက်အလက်တွေကိုခွင့်ပြုချက်မရှိဘဲဖယ်ရှားရယူဖြန့်ဝေမှုနဲ့အမေရိကန်လေတပ်အရန်တပ်ဖွဲ့မှတာဝန်ထမ်းနေသူ Jack Douglas Teixeira ကိုဖမ်းဆီးခဲ့တယ်လို့ပြည်ထောင်စုရှေ့နေချုပ်ကပြောဆိုသွားတာပါ Massachusetts ပြည်နယ်တက်တန်မြို့မှာသူနေအိမ်မှာပဲတက်ချေရာကိုအသာတကြီးပဲဖမ်းဆီးခဲ့တယ်လို့ FBI ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ယူကရိန်းကိုအမေရိကန်ကပေးပို့နေတဲ့စီးရေးအကူအညီတွေအပါအဝင်စစ်တပ်ရဲ့မှတ်တမ်းတချို့ပြီးခဲ့တဲ့သတင်းပတ်တုန်းက Twitter နဲ့လူမှုကွန်ရက်တချို့မှာပေါ်ပေါက်ခဲ့တဲ့အထက်အမေရိကန်အထက်မျက်နှာပြက်စရာဖြစ်နေတာပါ။ယူကရိန်းရဲ့စီးရေးဆွေးနွေးပွဲနဲ့ပတ်သက်တဲ့အချက်အလက်တွေရုရှားစစ်ဌာနချုပ်နဲ့ပတ်သက်လို့အမေရိကန်ထောက်လှမ်းရေးဆိုင်ရာအချက်အလက်အထူးအရေးကြီးတဲ့မှတ်တမ်းတွေပါဝင်တယ်လို့ Washington Post သတင်းစာမှာဖော်ပြခဲ့ပါတယ်ရှင်။
အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာသူ့ရဲ့အိုင်ယာလန်ခီးစဉ်နောက်ဆုံးနေ့ဖြစ်တဲ့ဒီကနေ့မှာတော့အနောက်ဘက်ကန်ယိုရန်ဒေတာအမေရိုအရက်ကိုသွားရောက်နေပါတယ်။သူ့ရဲ့အဖိုးထိုင်ခဲ့တဲ့အရက်ကရိုမန်ကက်သလစ်ခရစ်ယာန်ဘုရားကျောင်းတစ်ခုနဲ့ကျမ်းမာရေးစောင့်ရှောက်မှုလိုအပ်တဲ့တပ်ကြီးရွယ်အိုတွေကိုစောင့်ရှောက်ပေးနေတဲ့မေရိုရော့စကမန်ဟော့စပစ်ကိုသွားရောက်มาလည်းဖြစ်ပါတယ်။ဗန်နီလာမြို့ကတမိုင်းဝင်စိန့်ကက်သရယ်ဘုရားရှိခိုးကျောင်းရဲ့ရှေ့မှာသူမိကွန်းပြောကြားมาဖြစ်ပါတယ်။မနေ့ဖြန်စနေနေ့အစောပိုင်းမှာတော့အမေရိကန်သမ္မတဂျိုးဘိုက်ဒန်ဟာအမေရိကန်ပြည်ထောင်စုကိုပြန်လည်းထွက်ခွာလာมาဖြစ်ပါတယ်။မနေ့ကြာသပတေးနေ့တုန်းကတော့အိုင်ယာလန်ပြည်နယ်ကနိုင်ငံကဒပ်ဘလင်မြို့တော်ကပါလီမန်အဆောက်အဦမှာတော့အမေရိကန်ရဲ့စရုပ်ဒမြောက်သမ္မတအနေနဲ့မိကွန်းပြောကြားခဲ့ပါတယ်။အိုင်ယာလန်အနေနဲ့ယူကရိန်းခုခံစစ်ကိုပံ့ပိုးကူညီတာကိုမိမောင်းထုတ်ပြပြီးတော့အမေရိကန်နဲ့မဟာမိတ်တွေအပါအဝင်ကမ္ဘာကြီးကဂုဏ်ယူနေတဲ့အကြောင်းကိုလည်းပြောခဲ့ပါတယ်ရှင်။
ယမန်နိုင်ငံမှာအီရန်ထောက်ခံတဲ့ဟူသီတပ်ုံတွေနဲ့ဆော်ရီအာရေဗျာဥဆောင်တဲ့ညွတ်ပေါင်းတပ်ဖွဲ့တွေကထောက်ခံမှုပေးထားတဲ့အစိုးရတပ်တွေအကြားအကျဉ်းသားအပြန်အလှန်လဲလှယ်တာတွေဒီကနေ့စတင်ပါတယ်။နိုင်ငံတကာကြက်ချင်းနေအသင်းရဲ့ဂျာဝင်ကူညီပေးမှုနဲ့အကျဉ်းသားပထမတစ်တုပ်ကိုဒီကနေ့လေယာဉ်တွေနဲ့ပို့ပေးခဲ့တာပါ။တပ်ုံတွေဘက်ကဖမ်းထားတဲ့အကျဉ်းသားတွေပါတဲ့လေယာဉ်ဟာဒီကနေ့မှပဲဒီတပ်ုံတွေထိန်းချုပ်တဲ့ဆန္ဒမျိုးကနေအစိုးရထိန်းချုပ်ထားတဲ့အရံမျိုးကိုထွက်ခွာသွားတာဖြစ်ပါတယ်။လာမယ့်ရက်ပိုင်းတွေအတွင်းမှာနှစ်ဖက်အကျဉ်းသား900နီးပါးကိုအပြန်အလှန်ပြန်လွှတ်ပေးသွားမှာဖြစ်ပါတယ်။တဘုံတွေနဲ့အစိုးရအကြပြည့်ရတဲ့လာတော့ကဆွစ်ဇာလန်နိုင်ငံမှာအကျဉ်းသားလဲလှယ်ရေးဆစ်ဆဲညှိနှိုင်းခဲ့ကြပြီးတဲ့နောက်အခုလိုပြန်လွတ်ပေးတာပါ။နောက်ထပ်အကျဉ်းသားတွေထပ်ပြီးလွတ်ပေးနိုင်ဖို့အတွက်ကိုလည်းလာမယ့်မေလထဲမှာနှစ်ဖက်တွေ့ဆုံညှိနှိုင်းကြဖို့ရှိပါတယ်။ဒီမြန်မာဖြစ်ပေါ်တဲ့အစိုးရနဲ့တဘုံတွေအကြတိုက်ပွဲတွေကြောင့်လူတွေထောင်ထဲချီတည်ကြခဲ့ရတယ်လို့တန်းနဲ့ချီတဲ့လူတွေအစာရေစာပြတ်တောက်ပြီးတန်းကြီးကထွက်ပြေးခဲ့ကြပါတယ်ရှင်။
လောင်စာခဲအသုံးပြုတဲ့တိုက်ချင်းပစ်ပယ်ထိန်ဒုံးကြီးအစ်စ်စမ်းသက်ပစ်တဲ့အကြောင်းမြောက်ကိုရီးယားကဒီကနေ့ပြောဆိုလိုက်ပါတယ်ဒီတိုင်းမှန်ခဲ့တယ်ဆိုရင်တော့မြောက်ကိုရီးယားအနေနဲ့အမေရိကန်ပြည်ထောင်စုကိုချိန်ရွယ်ပြီးတော့ပစ်နိုင်မဲ့ပုံမမြန်ဆန်ပြီးတော့ခံမှန်းရခတ်တဲ့တိုက်ချင်းပစ်ဒုံးဖြစ်လာနိုင်ပါတယ်ကြာသပတေးနေ့က Homson 18ဒုံးကြီးပစ်လွတ်တာကို မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအမ်ကိုရိုင်းကြီးကြပ်ခဲ့တဲ့အကြောင်းမြောက်ကိုရီးယား KCNA သတင်းမှာဖော်ပြပါရယ်နျူကလ িয়ার လက်နက်နဲ့မြောက်ကိုရီးယားကိုတိုက်ခိုက်လာမှုတွေကနေတံပြန်နိုင်မှုနဲ့မဟာဗျူဟာမြောက်ကာကွယ်ရေးကြိုးပမ်းမှုတွေတိတိတသားတိုးတက်လာတာလို့ KCNA သတင်းမှာဖော်ပြပါရယ်စမ်းသပ်မှုအောင်မြင်တဲ့အတွက်ကျေနပ်အားရတဲ့အကြောင်းနဲ့မြောက်ကိုရီးယားရဲ့ရန်သူတွေအနေနဲ့သူတို့ရဲ့လုံရက်ကိုနောင်နာရပြီးတော့အကြီးအကျယ်ထိတ်လန့်တုန်လှုပ်စေရမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကပြောဆိုခဲ့ပါရယ်မြောက်ကိုရီးယားဟာဒီနှစ်ထဲမှာပဲတိုက်ချင်းပစ်ဒုံးကျည်3ဆင်းပစ်လွတ်ခဲ့တယ်လို့တခြားအသေးစားဒုံးကျည်စမ်းသပ်မှုတွေကိုလည်းလွတ်ခဲ့ပါရယ်ပြီးခဲ့တဲ့လတုန်းကပူးတွဲကျင်းပခဲ့တဲ့အမေရိကန်နဲ့တောင်ကိုရီးယားပူးတွဲစီရင်လေ့ကျင့်မှုတွေကိုတုံ့ပြန်တဲ့အနေနဲ့အခုလိုဒုံးကျည်စမ်းသပ်မှုတွေလုပ်နေတာလို့မြောက်ကိုရီးယားကပြောပါရယ်ရှင်တောက်ကြညရဲ့ထိတ်တန့်ရောက်သတင်းတွေကိုမခင်ဖြူထွေးနဲ့အတူကျမစုမွန်တင်ဆက်ပေးခဲ့တာဖြစ်ပါရဲ့ရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါရစေ။အရင်ဆုံးတော့ဗစီကြီးလေကြောင်းတိုက်ခိုက်မှုရဲ့အနောက်ဆက်တွဲအခြေအနေသတင်းကိုတင်ဆက်ပေးကြပါရစေ။လေကြောင်းကနေတိုက်ခိုက်ခံထားရတဲ့ဗစီကြီးကျေးရွာတစ်ဝိုက်မှာတော့စစ်တပ်တွေဖြန့်ချထားတဲ့အတွက်ဒေသခံပြည်သူတွေစိုးရိမ်နေကြပါရစေ။ဗစီကြီးရဲ့အရှေ့ဘက်မှာရှိတဲ့စမနကိုကျေးရွာကနေလက်နက်ကြီးတွေနဲ့အရင်ကလည်းပစ်ခတ်ခဲ့မှုတာကြောင့်ဒေသခံတွေစိုးရိမ်နေကြတာပါ။ဧပြီလ17ရက်နေ့လေကြောင်းတိုက်ခိုက်မှုမှာအသက်ဆုံးခဲ့ရသူကတော့လက်ရှိစည်ရင်ပြုစုနိုင်သလောက်182ဦးရှိသွားပါပြီ။ပြန်ကျဲနေတဲ့အလောင်းတွေကိုခက်ခက်ခဲခဲစုစည်းပြီးတော့စည်ရင်ကောက်ခံရတဲ့အခြေအနေအကြောင်းသတင်းပေးပို့ချက်ကိုအခြေခံပြီးတော့မတ်စုမြတ်မွန်ကတင်ပြပေးပါမယ်ရှင်။
စကိုင်းတိုင်းကမ်းပလူမြို့နယ်မှာဧပြီလ17ရက်တုန်းကစစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံရာနဲ့ချီသေဆုံးခဲ့တဲ့ဗစီကြီးကျေးရွာတစ်ဝိုက်မှာအခုရက်ပိုင်းစစ်တပ်တွေဖျန့်ချထားတာကြောင့်ဒေသခံတွေစိုးရိမ်နေကြပါတယ်။ဗစီကြီးကျေးရွာရဲ့အရှိဘက်အေယာဝတီမြစ်ချားတဲ့စံပန်နဂိုကျေးရွာဘက်ကနေလက်နက်ကြီးတွေနဲ့ပစ်ခတ်မှာကိုလည်းစိုးရိမ်နေလို့ဒေသခံတွေကပြောပါတယ်။မလလေလောက်ကလည်းစံပန်နဂိုကျေးရွာဘက်ကနေဗစီကြီးကျေးရွာဘက်ကိုမြောက်နယ်ခေါတကြိမ်ပစ်ခတ်ခဲ့မှုတာကြောင့်အခုလိုစိုးရိမ်နေကြတာပါ။အရင်တုန်းကပစ်ခတ်တဲ့လက်နက်ကြီးတချို့ရွာပြင်ကိုကျခဲ့တာကြောင့်အခုရွာပြင်မှာပုန်းခိုနေကြရသူတွေစိုးရိမ်နေကြတာလည်းဖြစ်ပါတယ်။အခုဆိုရင်ကျေးရွာ600ထက်မနည်းကရွာသားတွေဟာရွာပြင်တွေမှာဘေးလွတ်အောင်ပုန်းခိုနေကြရပါတယ်။အဲ့ဒီတဝိုက်မှာလက်ရှိစည်ရေးလှုပ်ရှားနယ်မြေရှင်းလင်းနေတာကအမှတ်73ခြေလျင်တန်ရင်ဖြစ်တယ်လို့ဒေသခံကာကွယ်ရေးအဖွဲ့ရဲ့မလဲတိုက်နယ်တာဝန်ခံကိုပလာကြီးကပြောပြပါတယ်
။ဒေသောင်းကြီးကအနန္တတရားဆိုတော့ကျွန်တော်လည်းစိတ်ပူတာပေါ့ဗျာ။တော့ဒီလိုဘယ်နည်းပြစ်လိုက်ရင်တို့နေတဲ့နေရာမျက်ကြမလားပေါ့နော်။အဲမရှာတော့ကလည်းပြစ်ဖူးရယ်ပြီးတော့တို့အရှိတ်ကမ်းမှာလည်းအရင်နဲ့ဆောင်ဆိုင်ရယ်ပေါ့နော်။တရွာဘူးလူညာ40လောက်40လောက်တို့ကင်းမုံအနေနဲ့ချသလားဒါမှမဟုတ်စစ်ကြောင်းထူးမြပြင်းနေသလားတော့မသိဘူးဗျာ။ဒီကဘက်နှစ်ကိုတို့ဒီနေ့အရှိတ်ကမ်းမှာရှိတဲ့ညောင်ဒီဝိဝိမောင်းလူစီရွာလေးမှာပြန်တော့ပြင်းနေကြတယ်ဘယ်လိုလဲတော့မသိသေးဘူးကြာညကလည်းကျွန်တော်တို့ပြည်သူတွေအကုန်လုံးရှောင်ခိုင်းကြရတယ်ပေါ့နော်ဒီဆက်ရွာလူတွေအဲဒီပြင်းနိုင်တဲ့အနေအထားရှိရဲ့ဆိုပြီးတော့ချိန်ကြီးပြေးနေကြလို့ပေါ့နော
်ဧပြီလ17ရက်နေ့မနေ့ကဗစီကြီးကျေးရွာအပေါ်စစ်တပ်ရဲ့လေကြောင်းတိုက်ခိုက်မှုကြောင့်သေဆုံးသူစရင်ကတော့အခုချိန်ထိစုစည်းနိုင်သလောက်150ယောက်ရှိသွားပါပြီဗစီကြီးရွာအပါအဝင်အနီးဝန်းကျင်ရွာတချို့ကအသက်18နှစ်ကနေ80ဝန်းကျင်အထိအမျိုးသား109ယောက်အမျိုးသမီး24ယောက်နဲ့အသက်6လကနေ15နှစ်ဝန်းကျင်ကလေး38ယောက်သေဆုံးခဲ့တယ်လို့စည်ရင်းပြုစုသူတွေကပြောပါတယ်ဒီသေဆုံးသူအရေအတွက်ဟာခန္ဓာကိုယ်အစိတ်အပိုင်းတွေကိုစူးစီးနိုင်သလောက်အလောင်းတွေဖြစ်ပြီးတော့မီးလောင်ပြာကျကုန်တဲ့အလောင်းတွေနဲ့ကောက်ယူလို့မရနိုင်လောက်အောင်ဖြက်စည်းချိန်မှသွားတာတွေစည်ရင်းထဲမှာမပါသေးပါဘူးခန္ဓာကိုယ်အကျွင်းကြံတွေနဲ့စူးစီးနိုင်သလောက်အလောင်း182လောင်းကိုတော့ဒေသခံကာကွယ်ရေးအဖွဲ့တွေကမီးတချို့ပေးခဲ့ပါတယ
်တချို့ကတော့ BB တတ်တရုံလောင်းတွေရှိတယ်ကျွန်တော်စည်ရင်းကောက်လို့ရတာတော့ဟိုရုံလောင်းပီရာလေးတွေ58လောင်းရတယ်ကြာအဲ့ချိန်မှာဟိုအမျိုးသမီးမျိုးသားခွဲလို့ရတဲ့အနေအထားရှိတယ်ကလေးလေးတွေကတော့မပြည့်တဲ့သူကများတယ်ကွာဟိုတခြားကြီးဖြစ်သွားတာလည်းရှိတယ်တချို့အလောင်းတွေဆိုရင်ခေါင်းကတခြားပေါင်ကတခြားပေါ့နော်အကုန်လုံးခါးတစ်ပိုင်းရက်တာတွေလို့အကုန်လုံးဘာမှရတယ်မကောင်းပါဘူးအမှအဲ့ဒီနေတာရုံနဲ့အဲ့လိုနေတာတွေရှိရကြပြန်ကျဲညောင်ကြအသားစားတွေဆိုရင်လည်းဒီခေါင်းမိုးတွေဘောမှာပြန်နေတာရှိတယ်နောက်ဘလူမကူနှလုံးမခံရတဲ့ဆိုရင်ဟိုကြည်ရဲလောက်တဲ့အနေအထားမရှိဘူးကြကျွန်တော်တို့ကောက်တာတော့တချို့တောင်းနဲ့ကောက်ရတာရှိကြကြအဲကောက်လို့မရတဲ့အနေအထားကျတော့ကျွန်တော်တို့ဘယ်လိုလုပ်ရလဲဆိုတော့တပြည့်စည်းနဲ့ကိုလဲကောက်ရတဲ့အနေအထားတွေရှိကြကြတချို့ဆိုကျုံထည့်ရတာတွေရှိတယ်အဲ့လိုမျိုးပေါ့နော်ပြင်ချမ်းကြီးတွေရပါဟိုကျွန်တော်တို့ဆိုရင်တချို့ကလေးလေးတွေဆိုရင်လက်ကလေးတွေဆိုရင်ပြန်ကျဲညာလေးတွေလက်ကလေးတွေကောက်ရတယ်ချောက်ကလေးတွေကောက်ရတယ်မြန်မာအဲ့လိုတခြားစီစုကောက်ရတာပဲမှာ
သေဆုံးသူတွေကိုအလောင်းတွေရသလောက်ကောက်ယူပြီးတော့တချို့ပေးခဲ့တယ်လို့စည်ရည်အတိအကျသိနိုင်ဖို့ကိုတော့ဒေသခံကာကွယ်အဖွဲ့တွေကစစ်ဘေးရှောင်တွေစီကမိသားစုစည်ရင်ကောက်ယူပြီးတော့သေဆုံးသူစည်ရင်တွေနဲ့တိုက်ဆိုင်စစ်ဆေးတာတွေလူအရေးအတွက်နဲ့စစ်ဆေးကောက်ယူတာတွေလုပ်နေကြရတယ်လို့ပြောပြပါတယ်တချို့တွေကမိသားစုလိုက်သေဆုံးသွားတာပျောက်ဆုံးသွားတာမျိုးတွေလည်းရှိတဲ့အပြင်ဆေးဘေးချောင်တွေကလည်းတကွဲတပြားစီဖြစ်နေတာကြောင့်သေဆုံးသူစင်ရင်အတိအကျကိုကောက်ယူရရှိနိုင်ဖို့တော့ခက်ခဲနေပါတယ
်ကျွန်တော်တို့မိသားစုဝင်တွေကိုကျွန်တော်ပြန်ရှင်းတဲ့မိသားစုဝင်တွေကိုကြောက်ချင်းစီပြန်မှာပဲယူရတော့ဗျောက်ကြတယ်ဆိုတော့ကျွန်တော်လျှက်သွားပြီးကောက်ရပြန်ဟိုမိသားစုတကူကိုကျွန်တော်တကောင်ချင်းကောက်လိုက်တယ်ပေါ့နော်တကောင်ချင်းကောက်လိုက်တော့တွေ့မှာအဲမိသားစုဝင်၅ယောက်ရှိတယ်ဆိုရင်ကျန်ရတဲ့သူကဗျောက်ရှိတယ်ပေါ့နော်အဲကျန်တဲ့သူကိုသွားပြီးဆက်သွယ်ကြည့်တယ်ဆက်သွယ်ကြည့်တော့အဖေပါသွားတယ်မြမလေးပါသွားတယ်သူလေးပါသွားတယ်ပေါ့နော်အဲ့လိုနဲ့ကျွန်တော်တို့စစ်တမ်းကောက်ယူထားတာကဒီစီးရင်နေရတော့လေ
စစ်တပ်ရဲ့တိုက်ခိုက်မှုကြောင့်ဒေသခံတွေဟာကြောက်လန့်တကြားပြေးမိပြေးရာကိုထွက်ပြေးကြတာကြောင့်တချို့ပျောက်ဆုံးနေကြဆဲဖြစ်တယ်လို့ထိခိုက်ဒဏ်ရာရနေသူတွေကိုလည်းလှက်ပတ်ရှာဖွေကူညီတာတွေလုပ်နေရတယ်လို့ကူညီကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်လက်ရှိမှာထိခိုက်ဒဏ်ရာရသူ30ထက်မနည်းရှိနေပြီးတော့ရှာဖွေကူတာမှုတွေဆက်လုပ်ပေးနေကြရတဲ့အခြေအနေကိုဒေသခံကာကွယ်ရေးအဖွဲ့ရဲ့ဒီမလဲတိုက်နယ်တာဝန်ခံကအခုလိုရှင်းပြပါတယ
်ဒီချို့ကလည်းအမကြီးကြောက်ကြောက်လန့်နဲ့ပြေးကြတော့ဗျာအပပကူလက်ပတ်ပြီးကြတော့ရရှိမျက်နာတော့ဝန်လက်ပတ်ပြီးတော့ခုမှပြန်တွေ့ရတယ်လေဟိုခေါင်းပေါက်တဲ့လူကပေါက်ပေါ့နော်ခြေရောက်ခိုင်းပြီးရဲ့ဆိုတော့ခိုင်းပြီးတော့တော်တော်များအောင်မှမကြီးဟိုခုမှရွာဘက်ကပြန်ပြန်နဲ့လာတာဆိုတော့သူကလူချို့ကလည်းဖုံးဖုံးနေရလေအကုန်ကြနေတာဆိုတော့အဆက်တွေကမရပါတော့ခုမှဟိုဒီနားမှာတန်ရရနေလို့လာပြီးတော့လုပ်ပေးပါအောင်ဘာညာဆိုတော့ဒီနေ့မှဆေးရုံပို့ရတယ်သူနှစ်ယောက်ရှိတယ်အမ
ပစိကြီးကျေးရွာပေါ်တိုက်ခိုက်မှုကိုသူတို့လုပ်ခဲ့တယ်လို့စစ်ကောင်စီကပြောကြားထားပြီးသူတို့ရဲ့အဆိုအကြမ်းဖက်တိုက်ခိုက်မှုလုပ်နေသူတွေအပေါ်တိုက်ခိုက်ခဲ့တာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရကပြောဆိုထားပါတယ်ရှင်
။ဒါကတော့ပစိကြီးလေကြောင်းတိုက်ခိုက်မှုနောက်ဆုံးရအခြေအနေကိုစူးစီးထားတဲ့သတင်းမဆုမျက်မှွန်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ဒီကနေ့ကြားရောက်တဲ့ကြံအကြနေမှာနိုင်ငံတဝန်းကအခြေအနေတွေကိုစူးစီးတင်ပြထားတာကိုတင်ဆက်ပေးခြင်းပါတယ်။ဒီကနေ့ကတော့မြန်မာနိုင်ငံမှာတကြံအကြနေဖြစ်ပါတယ်။ရန်ကုန်မြို့အပါအဝင်မြို့တော်တော်များများမှာအရင်နှစ်တွေကလိုစီစီကားကားရေးကစားကြတာတိတ်မတွေ့ရဘူးလို့ဒေသခံတွေကပြောပါတယ်။ကြိုကြားမန်းတပ်တွေရှိတဲ့နေရာကနေလွဲလို့နေရာတော်တော်များများကရှင်းပြီးတော့တိတ်ဆိတ်နေတယ်လို့ဒေသခံတွေကဆိုပါတယ်။တချို့ကတော့အပန်းဖြေခီးတွေထွက်တာနှီးစက်ရတွေ့ဆုံကြတာမျိုးတွေလုပ်ပါတယ်။မြန်မာနိုင်ငံတဝန်းကတကြံအကြနေအခြေအနေကိုကိုဝင်းမင်းစူးစီးတင်ပြပေးထားပါတယ်။
ရန်ကုန်တကယ်ကြနေချင်းတွေကိုအမိမဖော်လို့တဲ့မြို့နေတူက
နည်းရပါဘူးတခါတောင်းကလာပါဘူးနောက်ခါကျတော့မြို့ရဲသွားတဲ့လမ်းမှာတော့ view ရင်နေပါဘူးလက်ရှိတွေ့ရတဲ့အနေအထားဆိုရင်တော့ဒီကြဘက်ကိုကျွန်တော်တို့အရင်နှစ်ကြီးမှာမြင်နေရတွေ့နေကြခြံရဲ့ပုံလေးတွေနဲ့မတူဘဲနဲ့ကြော်ရွှေနေလူစုရှိမယ်ပြီးတော့ခြားတော့မန်တဲ့တချို့ရဲ့ရှိတာတာလင်းလွဲလို့ခြားနေမှာကျတော့ခြောက်တွေ့နေတဲ့အခုရင်ကျွန်တော်တို့မနေရပါဘူးနော်အပြင်သွားတော့လေတက္ကစီကငါရအရင်လွယ်ပေါ့အဓိကဒီကာလာတူရဲ့ကြီးဆိုတော့ကျွန်တော်တို့ကဒီ grab တာမဟုတ်ခီလို့တက္ကစီနဲ့ပဲသွားရပေါ့နော်ပုံမှန်ထက်ကိုလမ်းရှင်းနေကျွန်တော်အရင်ပုံမှန်45မိနစ်သွားမှခီကခုကျမိနစ်20မရောက်ဖောက်ဝက်လောက်ကိုလမ်းနေရှင်းနေတာတွေ့ရတယ်ဘာလို့ဆိုနေရမှာကြတော့လေတက်ကွက်အလိုက်ကိုဒီမန်တဲ့ပုံစံမျိုးလေးအင်ရှိမှထိုးပြီးတော့ဒီလမ်းကားလေးတွေမှာပေါ့ဒီရေဆော့ကစားနေတယ်သူကအဲ့နေရာမှာတော့ခလေးတငယ်ကြီးများတာလေတွေ့ရပေါ့နော်ကျွန်တော်ကလက်ရှိနိုင်ငံရေးအခြေအနေအခြေအနေရဲ့အကြောင်းပေါ့နော်ဟိုဆိုရည်ကြီးများနေရမျိုးတွေ့ရတယ်ဥပမာဖြစ်ရင်ပြင်ထွက်တဲ့ခါကျရင်လေကြရီဦးပူလာကြအောင်ရောပြီးသွားတဲ့ခါကျကိုဘေးရန်ကြီးမကင်းဖြစ်မလားအဲတခုညာဖြစ်မလားဆိုရင်ဆွေရင်ကြီးနဲ့တော့လာလှုပ်ရှားနေရတာကိုလည်းကျွန်တော်တွေ့ရတယ်ပေါ့
သူနာဘက်ကအချင်းတွေကိုလည်းအမြင်မဖော်လို့တဲ့မြို့ကန်သူက
ရေပက်တဲ့လူရောလက်မော့လမ်းလျှောက်တဲ့လူရောကားတွေရောတခြားမန်းတပ်ရောတခုမှမရှိဘူးအဲ့လိုပဲအစားအသောက်လိုက်ရှာနေတဲ့ကောင်တွေပဲဖြစ်နေမှာကားနဲ့အဲ့ဒါပဲတွေ့တယ်ကြာသီဥတုပူလာလဲပါမယ်နောက်တစ်ခုကအပျော်ရင်ထဲမှာဖန်နှီးကြည့်တာဖန်နှီးလို့မရတာလဲပါမယ်အဲ့တော့ဒီနေ့မှမနေပြသွားတယ
်။နောက်ရန်ကုန်မြို့နေအမျိုးဖော်လို့သူတူကလည
်းရန်ကုန်ဘက်မှာရောဒီတက်မတော်ဘက်ကဆောက်ထားတဲ့မန်တဒီနာတော်ဝိုက်ကလည်းလို့ရှိရင်တခြားနေရာတော်တော်များများမှာနေနဲ့နေကင်းတွေကားတွေရှင်းတဲ့လူတွေရှင်းနေတဲ့ရေဆော့တဲ့လူတွေလည်းမရှိတော့ပါပဲ။သူတို့အနေနဲ့ဒီစိတ်မလုံခြုံလို့ကတချောင်းပြီးခဲ့တဲ့ရက်တည်းကကြားသိခဲ့ရတဲ့အနေထားယုံတွေကြောင့်တချောင်းမှမပါဝင်လို့ရတာတချောင်းပေါ့နော်။ဟိုမိသားစုတွေချင်းချင်းပဲကိုယ့်ရင်မှာကိုမလို့စားတာကလေးတွေဆော့နေရတော့ကိုပဲတွေ့ရပါတယ
်။သူကဆက်ပြီးပသိန်ကဆွေမျိုးတွေပြောပြတာကို
ပသိန်ဘက်မှာရောမနစ်ကတဆာလို့ရှိရင်ဒီနေ့မှလူတွေတချမ်းမှာပို့ပြီးတော့ပါဝင်လာတာကိုတွေ့ရတယ်ဗျ။ဟိုနောက်တောင်နိုင်စစ်တမ်းမှာကျွန်တော်နှစ်တခါကမန်သက်တွေကိုများများလေးပြန်ဆောက်ပေးထားတယ်။ဒါအပြင်လုံခြုံရေးလည်းချပေးထားတော့ကားရီဆိုင်ကယ်ထွက်လဲရဒီနေ့မှတော်တော်များပါတယ်။ဟိုနောက်တစ်ချက်ကချောင်းတောင်ငွေဆောင်ကိုသွားရင်းနဲ့ပသိန်ကိုဖျက်ကြတော့တချမ်းကဒီနေ့ပသိန်မှာလူစီးတယ်လို့ဖြစ်သွားတယ်လို့လည်းယူဆလို့ရပါတယ
်။မန္တလေးမြို့နေအမည်မဖော်လို့သူတူကလည်း
မန္တလေးမှာတချမ်းမစီရတော့အနာတိတ်မှုဖြစ်ပြီးကြရတာပဲ။နှစ်တိုင်းကတော့ဂျုံဘက်မှာမန်တက်တွေအများကြီးစောက်တယ်ပေါ့နော်။ ပုံမှန်ဆိုရင်ဒီမလေးတချံကအရန်ကိုစီးရယ်နေရာတတော်များများမှာလည်းမန်တက်တွေရှိတယ်ဒီကျောင်းပတ်လည်းမှာဆိုလည်းဒီဘက်ကထွက်တဲ့သူတွေနဲ့ချိတ်ချိတ်တို့ပြည့်ပဲဟိုလမ်းလျှောက်တချံလည်းရှိတယ်အဒီနှစ်ကမရှိဘူးပေါ့နော်မစီလည်းမစီဘူးထွက်ပြတဲ့ရင်းအဖွဲတွေဘာတွေလောက်တော့ရှိတယ်သွားတဲ့သူနည်းနည်းပပလောက်ပဲရှိတယ်ဒီ record တွေထဲမှာလည်းအဲ့လိုပဲဒီရေပတ်တဲ့ကလေးတွေလူငယ်တွေလောက်ပဲနည်းနည်းပပလောက်ပဲရှိရတော်တော်များများကကြတော့ဒီခရီးထွက်တယ်အိမ်နေထဲမှာပဲနေချတာများရ
တယ်နေသားကြီးတိုင်းပလောဘက်မြို့ကန်အမည်မဖော်လို့သူတူကတော့
ပလောထဲမှာကြတော့မန္တအကြီးတွေမရှိဘူးရှင်ကိုပြည်သူတွေမကစားဘူးပေါ့နော်တကြံတပိတ်ပုံစံမျိုးပဲရှိတယ်ရှင်ကလေးတွေကြတော့အရှိမနဲ့ချင်းကစားတာတော့ရှိပါတယ
်အခုလိုဖြစ်ရတာကိုတီပေါ်မဟောင်းဦးရဲ့ချွန်ကလည်
းဒီတကြံပြောခြင်းဒဲခြင်းပတ်ခြင်းတဲ့လူတွေကမြို့ကြီးပြာကြီးတွေအစိုးရကဦးစီးတဲ့မန္တတေအခမ်းအနားတွေကိုရှောင်တာပေါ့နော်ကန်းကြီးဖြေသွားကြတယ်ကျွန်တော်တို့ဒီဘောမှာဆိုရင်တော့ဒုက္ခဝရီမြေပေးတလျှောက်စားတောက်ဆိုင်တွေဖွင့်ထားတာရှိတယ်အဲအဲ့ဒီမှာလာကြတာတွေတော်တော်များများတွေ့ရတယ
်ပြည့်ရထားတဲ့ရခိုင်ဘက်မှာတော့စီကားမှုတချို့ရှိပြီးမော်လမြိုင်မှာလည်းမနစ်ကထက်ပြန်ပူစီလာတယ်လို့ဒေသခံတွေကပြောနေပေမဲ့နိုင်ငံတော်ဝန်အများစုကတော့အိမ်မှာပဲနေနေကြတယ်လို့ဆိုပါတယ်ခင်ဗျာ
တကြံအကြနေနိုင်ငံတော်ဝန်ကအခြေအနေကိုကိုဝင်းမင်းကစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။တဆက်တည်းပါပဲတကြံမှာအိမ်ပြန်နေကြရွှေပြောင်းအလို့သမားတွေဒီနှစ်အိမ်မပြန်ဖြစ်ကြတဲ့အခြေအနေကိုတင်ပြပေးကြပါတယ်။မဟာတကြံကာလမှာတော့မဲဆောက်မြဝတီနယ်ဇက်လန်းကနေနှစ်စဉ်တောင်းနဲ့ချီပြီးတော့နေရက်ပြန်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေဟာဒီနှစ်မှာတော့ရာကနန်းလောက်ပဲနေရက်ပြန်နိုင်ကြပါတယ်။ကရင်ပြည်နယ်ထဲမှာတိုက်ပွဲတွေဖြစ်နေတာကြောင့်ရောသူတို့နေရက်ပြန်တဲ့အခါမှာလမ်းခီးမှာအဆစ်အစဲတွေများပြီးတော့ဖမ်းဆီးတာတွေရှိနေတဲ့အတွက်နေရက်ပြန်တဲ့မြန်မာအလို့သမားတွေနေပါလာတာဖြစ်ပါတယ်။ဒီကြောင့် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်
။မြန်မာနဲ့အိမ်ကြီးချင်းထိုင်းနိုင်ငံအတွင်းမှာရောမလေးရှားနိုင်ငံမှာပါတွားရောက်အလို့လုပ်ကန်နေကြတဲ့မြန်မာရွှေပြောင်းအလို့သမားတွေဟာဒီနှစ်မှာတော့ကရင်ပြည်နယ်အတွင်းမှာမတည်ငြိမ်မှုတွေကြောင့်နေရက်ပြန်သူတွေနေပါသွားပါတယ်။မဟာတကြံကာလအလို့ပိတ်ရဲ့ရက်ရှိရတဲ့အတွက်မြန်မာတွေဟာမဲဆောက်မြဝတီအမှတ်တချစ်ကြည်တကားဂိတ်ကနေနှစ်စဉ်တောင်းနဲ့ချီပြီးနေရက်ပြန်နေကြတာပါ။အခုအခါမှာတော့နေရက်ပြန်တဲ့အလို့သမားတွေနေပါလာတယ်ဆိုပြီးအလို့သမားရဲ့လှုပ်ရှားနေသူတွေကဆိုပါတယ်
။အဲဒီမြန်မာအခုဒီမြဝတီနယ်စပ်မှာကရင်ပြည်နယ်ထဲမှာဒီဒီကဒီတိုက်ပွဲတွေဖြစ်နေတဲ့အခါကျတော့ဒီနယ်ဝဒီတောင်းခိုင်းနိုင်ငံမှာရောက်နေတဲ့အလို့သမားတွေကဒီတိုက်ပွဲဖြစ်နေတော့ပြန်လို့မရဘူးဆိုတဲ့အခါကျတော့မပြန်ကြတော့ဘူးလေသူကြတာဒီရွာနီး၆ဆက်နည်းနည်းပါးပါးနီနီနန်းနားအတူရွာလူလောက်ပဲပြန်ကြတာဘာလို့လဲဆိုတော့လမ်းလေးကပိတ်ဆို့ကြီးများနေတယ်။အရင်ကဆိုလို့ရှိရင်ပြန်လာကကျွန်တော်မဲဆောက်မှာဒီလိုရက်ဆိုလို့ရှိရင်ပြန်လာဒီကားလေးတော့မရကြဘူးလေဒီရင်ခုထိုင်ဖို့မညာဝဒီမှာဟိုဒီလိုအိပ်ပြီးတော့ဆောက်အောင်တော့မြန်မာပြည်ရဲ့ပြည်တွင်းနဲ့ပြန်ဝင်လို့တာဒီလိုညအိတ်ဆောင်နေရတာလို့ပါလို့ရှိတယ်အခုကဘာမှမရှိဘူးနည်းနည်းပဲရှိတယ်ကျော်ရီပြန်သွားတဲ့အခါကျတော့ဒီလူကဘယ်မှာရောက်ပြီးဘယ်ကနေဘယ်လိုလာလဲဆိုတော့အဲ့လိုစစ်ဆေးခံရမှုတွေရှိနေတဲ့အခါကျတော့ပြန်မှုကခက်ခဲမှုဖြစ်နေတယ်ပြန်လို့လည်းမရဲကြဘူ
းနေရပြန်ကြသူတွေအနေနဲ့ဖမ်းဆီးစစ်ဆေးတာကိုလည်းကြုံနေရတာကြောင့်မပြန်ကြတာလို့လည်းဆိုပါတယ
်ဘလုံးကြီးအဲ့ဒါအခုကဒီ KNB နယ်ထဲမှာသူကမဆက်လက်ထောက်ထားတဲ့အခါကျတော့ဒီဘက်ဘုံနဲ့မပါလို့မပြနိုင်ရင်တော့မှသူကတခါလဲသူက PDF ဆိုပြီးတော့တခါလဲဆွတ်ဆိုင်ပြီးတော့တခါလဲဖိုင်ထဲလိုက်တာဒါကအထိတ်မှလဲစားတယ်နောက်ပြီးအဲဒီကြည်ရင်းနဲ့ဝင်ဝင်ဂိတ်တွေအများကြီးပဲသူတို့ဥစားဟိုဂိတ်တွေစစ်တပ်ဘက်ကနေကြာကြည့်စင်းနေတာဟိုကြည်ရင်းနဲ့ဝင်နေပြီးအောက်ဆောက်စင်းနေတာဂိတ်တွေကဒီဝါတလုံးတို့ဂိတ်တွေတပုံည
ကိုဗစ်ကပ်ဘေးကြောင့်သုံးနှစ်နီးပါးမဲဆောက်မြောက်တွေချစ်ကြည်တရားတွေပိတ်ထားတာကြောင့်ကြံကာလမှာနေရက်ပြန်သူများနိုင်တယ်လို့ယူဆထားပေမဲ့အခုအခါမှာတော့တကြံအကျိုးနည်းကစပြီးရာခနန်းလောက်ပဲနေရပြန်သူရှိနေပါတယ်။အရင်တုန်းကဆိုရင်နေရပြန်သူတွေကိုတကြံကာလဧပြီလအတွင်းမှာထိုင်းဘက်ကဗီဇာကင်းလွတ်ခွင့်ပေးတာနေရပြန်တာတွေပြန်ဝင်လာတာတွေအတွက်အခမဲ့စီစဉ်ပေးတာတွေရှိပေမဲ့ဒီနှစ်မှာတော့ပြန်တဲ့သူနည်းတာကြောင့်အဲ့ဒီအစီအစဉ်တွေလည်းလုပ်ပေးတာမရှိပါဘူး။အရင်ကတော့ထိုင်းနိုင်ငံမှာရောက်ရှိနေကြတဲ့တောင်းတဲ့ချီရှိတဲ့မြန်မာရွှေပြောင်းလူသမားတွေဟာဒီမဲဆောင်မြောက်ရီလမ်းကနေတကြံကာလမှာနေရက်ကိုပြန်ညပြီးအလှူတန်းလောက်တာရှင်ပြူတာတွေမိဘတွေကိုပြန်ကြတော့တာတွေလုံးလိရှိပေမဲ့ဒီနှစ်မှာတော့မြမနိုင်ငံရေးအခြေအနေတွေကြောင့်အဲ့ဒီလိုမျိုးအလှူတန်းလောက်တာတွေလည်းသိမ့်မရှိတော့ဘူးလို့လည်းပြောကြပါတယ်ရှင်
မအေးအေးမှသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ထိုင်းမှာတော့တကြံပွဲတော်ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲနေကြတဲ့အကြောင်းသတင်းကိုတင်ဆက်ပေးကြပါမယ်စစ်တပ်ကအာဏာသိမ်းထားတဲ့မြန်မာနိုင်ငံမှာလက်တလောဖြစ်ပေါ်နေတဲ့စစ်ရေးနိုင်ငံရေးပဋိပက္ခတွေကြောင့်အတာတကြံပွဲကိုအာဏာမသိမ်းခင်ကလိုပြည်သူတွေပျော်ရွှင်စွာဆင်နွှဲနိုင်ခြင်းမရှိပေမဲ့အိမ်နီးချင်းထိုင်းနိုင်ငံမှာတော့ကိုဗစ်ကရောဂါအလွန်ကာလမှာပထမဆုံးအကြိမ်ဖြစ်တဲ့တကြံပွဲကိုပြန်ပြီးတော့ဆင်နွှဲနေကြပါပြီထိုင်းလူမျိုးတွေကဆွန်ခရန်းလို့ခေါ်တဲ့တကြံရေကစားပွဲအကြောင်းကိုဇော်ဝင်းလိုင်ပြောပြပေးပါမယ်
ကိုဗစ်ကရောဂါကြောင့်ဆုံကရံလို့ခေါ်တဲ့တကြံရေကစားပွဲကိုထိုင်းနိုင်ငံမှာ၃နှစ်လောက်မကျင်းပနိုင်ခဲ့ရာကဒီနှစ်မှာပြန်လည်စတင်ကျင်းပတာကြောင့်ဒေသခံထိုင်းလူမျိုးတွေအပါအဝင်ကမ္ဘာလက်ခီးစည်တွေနဲ့နိုင်ငံသားအများအပြားလည်းပျော်ရွှင်စွာပါဝင်ဆင်နွှဲကြတာကိုတွေ့ရပါတယ်။တကြံကာလအတွင်းမြို့တော်ဘန်ကောက်ဟာထိုင်းနိုင်ငံမှာအစီအကားဆုံးနေရာဖြစ်ပါတယ်။ထိုင်းလူမျိုးတွေတရားဝင်တကြံရေကစားပွဲကျင်းပတဲ့ဧပြီလ13ရက်ကနေ15ရက်နေ့အကြာတနစ်ပတ်လုံးဘန်ကောက်မြို့မှာလာရောက်အလုပ်လုပ်ကိုင်နေကြတဲ့နေအသီးသီးကထိုင်းလူမျိုးအများအပြားဟာမိဘတွေရှိရာဇာတိမျိုးကိုပြန်ကြလေရှိပေမဲ့ဘန်ကောက်မြို့မှာအစဉ်လာအားဖြင့်ဆုံခရိုင်ရေကစားပွဲကျင်းပလေရှိတဲ့နေရာတွေဖြစ်တဲ့ခေါက်ဆန်လန်း Central Wall CM Square စတဲ့နေရာတွေမှာတော့၃နှစ်လောက်အောင်ထားခဲ့ရတာတွေကိုအတိုးချပြီးစီကားပျော်ရွှင်နေကြတာကိုတွေ့ရပါတယ်ဘန်ကောက်မြို့ကတကြံရေကစားပွဲမှာအစီအကားဆုံးနေရာတစ်ခုလို့သတ်မှတ်ခံထားရတဲ့ခေါက်ဆန်လမ်းပေါ်ကရေကစားပွဲမှာပါဝင်ဆင်နွှဲနေတဲ့ဆူဒါသစ်ဝန်ဆာဆိုတဲ့ထိုင်းနိုင်ငံသူကတော့ပြန်လည်ပျော်ရွှင်ခွင့်ရတဲ့အတွက်ဝမ်းသာကြောင်းအခုလိုပြောပါတယ
်တရားဟောမှာပါဝါ
တကြံရေကစားပွဲပြန်ကျင်းပခွင့်ရတဲ့အတွက်ကျွန်မပြောပါတယ်ရေကစားပွဲကိုဒီနှစ်မှာအပြင်းမှုပိုများလာတာတွေ့ရပါတယ်ကက်ယောဂါကာလတုန်းကလိုမြို့ကြီး၆ကတ်နေတာတဲ့ဆိုင်ရင်အခုလိုရေကစားခွင့်ရတာပိုကောင်းပါတယ်
ထိုင်းနိုင်ငံကဆုံခရိုင်ရေကစားပွဲဟာတယောက်ကိုတယောက်အပြန်အလှန်ရေလောင်းကြတာလမ်းဖြတ်သွားသူတွေကိုပားမှာတနခါလိမ့်ပေးတာစတဲ့အချက်တွေမှာမြန်မာတွေနဲ့တူပေမဲ့မြန်မာလူငယ်တွေလိုခွက်ဆောင်ခုတ်တာရေပန့်အကြီးကြီးတွေနဲ့တစ်ဖက်လူနာကျင်အောင်လှုပ်ဆောင်တာတွေမတွေ့ရပါဘူးရေကစားပွဲမှာပါဝင်ဆင်နွှဲသူတွေဟာတူဦးကိုတူရင်ကျေးစွာဆက်ဆံပြီးအပြန်အလှန်လေးစားသမှုပြုတာကိုတွေ့ရပါတယ်ဒါပေမဲ့ထိုင်းနိုင်ငံကဆုံခရိုင်ရေကစားပွဲမှာနစ်စင်အနည်းဆုံးလူ900လောက်သေဆုံးတယ်ဆိုတာကတော့ဆုံခရိုင်ရေကစားပွဲအတွက်အယုတ်ဆိုးစေတဲ့အချက်တစ်ခုဖြစ်နေပါတယ်ဒီရေကစားပွဲကိုထိုင်းလူမျိုးတွေအပြင်နိုင်ငံတကာကကမ္ဘာလက်ခီးတဲ့တွေပါတကူတကလာရောက်ပြီးပါဝင်ဆင်နွှဲကြပါတယ်ထိုင်းဆုံခရိုင်ရေကစားပွဲမှာပါဝင်ဆင်နွှဲနေတဲ့ဘယ်လ်ဂျီယံနိုင်ငံသားဂတ်ဒူဆေးကလည်းသူ့ရဲ့အမြင်ကိုအခုလိုပြောပါတယ
် This festival with the water shooting it's really
ဒါကမ္ဘာမှာတော်တော်ထူးခြားတဲ့ရေကစားပွဲတစ်ခုဖြစ်ပါတယ်ရေကစားပွဲမတိုင်ခင်ကျွန်တော်ကအိမ်ပြန်ကြဖို့ပြောတော့ကျွန်တော်ကလေးတွေကမပြန်ဘူးရေကစားပွဲအထိနေမယ်ဆိုပြီးတော့တားကြပါတယ်သူတို့ကြိုက်ကြပါတယ်ထိုင်းလူမျိုးတွေရဲ့ကောင်းမွန်တဲ့ယဉ်ကျေးမှုတစ်ခုပါအ
င်းနီးချင်းနိုင်ငံတွေမှာကိုဗစ်ကရောဂါအလွန်ကာလတကြံရေကစားပွဲတွေကိုပျော်ရွှင်စွာကျင်းပနိုင်ကြပေမဲ့မြန်မာနိုင်ငံမှာတော့စီရေးနိုင်ငံရေးပဋိပက္ခတွေအပြင်လုံခြုံရေးအတွက်ပါစိုးရိမ်ကြရတဲ့အခြေအနေတွေရှိနေတာကြောင့်ဆရာနာမသိခင်ကာလတွေကလိုအတားတကြံပွဲကိုလွတ်လပ်ပျော်ရွှင်စွာမကျင်းပနိုင်ကြပါဘူး။ဒါကြောင့်လဲငွေကြေးတတ်နိုင်သူမြန်မာအတော်များများဟာထိုင်းနိုင်ငံကဆုံခရိုင်ရေကစားပွဲမှာလာရောက်ဆင်နွှဲကြတာကိုတွေ့ရပါတယ်။မြန်မာတွေနဲ့မတူတဲ့ထိုင်းလူမျိုးတွေရဲ့ဆုံခရိုင်ရေကစားပွဲကတော့သူတို့ကနေ့လယ်မှာစတင်ပြီးညနေတဲ့အထိရေပက်သူတွေအပက်ခံသူတွေနဲ့စီကားနေတာပဲဖြစ်ပါတယ်။အခုတော့ပူပြင်းလာတဲ့ဘန်ကောက်နေအောင်ကြီးအောက်မှာသုံးရက်တာတကြံရည်နဲ့အေဂျန်ခွင့်ရတဲ့အတွက်အားလုံးရဲ့မျက်နှာမှာအပြုံးကိုစီဝေဆာနေကြပါတယ်။ထိုင်းနိုင်ငံမှာအစိုးရကသတ်မှတ်ထားတဲ့တရားဝင်နှစ်ဆန်းတရက်နေ့ဟာအနောက်နိုင်ငံတွေလိုပဲဇန်နဝါရီလ၁ရက်နေ့ဖြစ်ကြောင်း1940ခုနှစ်မှာသတ်မှတ်ခဲ့ပြီးမြဲထိုင်းလူမျိုးတွေဟာဆုံခရံတကြံရည်ကစားပွဲကျင်းပပြီးသူတို့ရဲ့ရိုးရာပြက်ကြရင်အရမြမာတွေနီးတူနှစ်သစ်ကိုကူးကြတာဖြစ်ပါလေ။ပါဠိလိုစံကရန်တီဆိုတဲ့ဝါဟာရကဆင့်သက်လာတဲ့ထိုင်းလူမျိုးတွေရဲ့ဆုံကရန်ဆိုတဲ့စကားလုံးဟာပြောင်းလဲခြင်းလို့အဓိပ္ပာယ်ရပါတယ်။တနည်းအားဖြင့်မြန်မာတွေလိုပဲနှစ်ဟောင်းကညစ်ကြေးတွေကိုအတားအယင်နဲ့စီကြောပြီးနှစ်သစ်ကိုကူးပြောင်းကြတဲ့သဘောကိုစောင့်ပါတယ်။နှစ်စဉ်ဧပြီလဒုတိယပတ်နဲ့တတိယပတ်အကြားနှစ်သစ်ကူးပွဲကိုကျင်းပကြတာမြန်မာနဲ့ထိုင်းလူမျိုးတွေသာမဟုတ်ပါဘူး။အရှေ့တောင်အာရှနဲ့တောင်အာရှနိုင်ငံတွေဖြစ်ကြတဲ့အိန္ဒိယနိုင်ငံအတွင်းကအာတန်ပြည်နယ်အပါအဝင်တခြားပြည်နယ်တချို့မှာနေထိုင်ကြတဲ့လူမျိုးစုအတော်များများတရုတ်နိုင်ငံယူနန်ပြည်နယ်တွေကဒိုင်းလူမျိုးစုတွေသီရိလင်္ကာဘင်္ဂလားဒေ့ရှ်နီပေါ်လာအိုနဲ့ကမ္ဘောဒီးယားနိုင်ငံတို့မှာလည်းမိယိုဖလာအစဉ်အလာနဲ့ရိုးရာပြက်ကြိမ်နေအရဒီကာလမှာနှစ်သစ်ကိုကူးကြလေရှိပါတယ်ခင်ဗျာ
ထ ိုင်းတကြံပွဲတော်အကြောင်းကိုကိုစုံဝင်းလိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍအစီအစဉ်တွေဖြစ်တဲ့အမျိုးသမီးကဏ္ဍသုတဆုံလင်အမေရိကန်တခွင်နဲ့သိပ္ပံနဲ့နီးပညာအစီအစဉ်တွေကိုရှုစားနားဆင်ရဖို့ရှိပါတယ်ရှင်
ပြည်မြန်မာဝိုင်းအစီအစဉ်ကတင်ဆက်ပေးနေတဲ့သတင်းတွေကိုအင်တာနက်ဆာမျက်နှာပေါ်မှာပို့ပြီးတော့အဆင်ပြေပြေကြည့်ရှုနိုင်မှုပြင်ဆင်နေတဲ့အတွက် VOE မြန်မာဝိုင်းရဲ့အင်တာနက်ဆာမျက်နှာ bamis.voenews.com ကိုတင်းလာနေဧပြီလ18ရက်နေ့မြန်မာစံတော်ချိန်နေ့လယ်12နာရီခွဲနဲ့2နာရီကြားယာယီဆိုင်းငံ့ထားမှာဖြစ်ပါတယ် VOE မြန်မာဝိုင်းရဲ့လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ Facebook, Instagram, Twitter နဲ့ YouTube ဆာမျက်နှာတွေပေါ်မှာပုံမှန်အတိုင်းဆက်ပြီးတော့ထုတ်လွှင့်ပေးနေမှာပါပြည်ရေကိုကြည့်ရှုနားဆင်အားပေးကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ရှင
်မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA American တန်ရဲ့2023ခုနှစ်ဧပြီလ14ရက်တောက်ကြနေ့ညပိုင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ည10နာရီအထိအစီအစဉ်တွေကိုတော့လှိုင်းဒိုမီတာ32 kHz 9383ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ကနေည10နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့အမျိုးသမီးကဏ္ဍကိုတင်ဆက်ပေးကြပါတယ်ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတော့ဆစ်ဘေးဒုက္ခသည်တွေကိုကိုယ်တိုင်တွားရောက်တွေ့ဆုံခဲ့တဲ့အိမ်တောင်ရှင်အလှမဲ့အကြောင်းကိုတင်ပြပေးထားပါတယ်မြန်မာနိုင်ငံကဆစ်ဘေးဒုက္ခသည်တွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေပို့ပြီးတော့မှရရှိအောင်ဩစတြေးလျဆိုရကိုနှိုးဆော်တိုက်တွန်းနေသလိုထိုင်းမြန်မာနယ်စပ်ကဆစ်ဘေးဒုက္ခသည်တွေကိုလည်းကိုယ်တိုင်တွားရောက်တွေ့ဆုံပြီးတော့အားပေးစကားပြောခဲ့တယ်လို့ဩစတြေးလျအိမ်တောင်ရှင်အလှမဲ Charity Queen တရဖူဆုရှင်မတ်ဆိုဖီယာစာကစ်ကပြောပါတယ်မြမအရေးကိုဩစတြေးလျဆိုရဘက်ကပို့ပြီးတော့မှထိထိရောက်ရောက်ကူညီပံ့ပိုးပေးနိုင်မှုသူ့အနေနဲ့ဆက်ပြီးတောင်းဆိုသွားမယ်လို့ပြောပါတယ်ပြီးခဲ့တဲ့လပိုင်းတုန်းကထိုင်းမြန်မာနယ်စပ်ကိုကိုယ်တိုင်တွားရောက်ခဲ့တဲ့အိမ်အောင်ရှင်အလှမဲ့မတ်ဆိုဖီယာစာကစ်ကိုမခင်ဖြူတွေးကဆက်သွယ်မေးမြန်းပြီးတော့ဒီသတင်းမဲ့ရဲ့အမျိုးသမီးကဏ္ဍမှာတင်ဆက်ထားပါတယ
် There's a path we must choose sometime Gotta stand up and fight sometime
မင်္ဂလာပါမတ်ဆိုဖီယာရေအခုလိုမျိုး VOE အမျိုးသမီးကဏ္ဍမှာဒုတိယအကြိမ်ပြန်တွေ့ရတာလည်းအရင်လည်းဝမ်းသာပါတယ
်။ဟုတ်ကဲ့တွေ့ရတာပြန်တွေ့ဆုံရတာလည်းဝမ်းသာပါပဲ
။ဟုတ်ကဲ့ပါ။အာမတ်ဆိုဖီယာနဲ့ကကျွန်မကဒါပြီးခဲ့တဲ့2022နိုဝင်ဘာလပေါ့နော်။အဲ့နိုဝင်ဘာလမှာတုန်းကအာမနေတဲ့ဒီဩစတြေးလျနိုင်ငံရဲ့အိမ်အောင်ရှင်အလှမယ်ပေါ့နော်။ပရာဟိတအလှမယ်တရဖူရတဲ့အချိန်တုန်းကကျွန်တော်တို့တခါဆုံခဲ့ကြတယ်။အဲ့ဒီအချိန်တုန်းကလည်းဒါမဘလူရဲ့ချက်တင်တဲ့ဒီလာမဲ့ပြိုင်ပွဲကိုဝင်ပြိုင်ခဲ့ရဆိုတော့လေကျွန်တော်တို့ပြောခဲ့ကြတယ်ဒီထဲမှာကျွန်တော်ဖတ်မှတ်ရတဲ့ရှိနေသေးတာကမြန်မာနိုင်ငံကအကူအညီလိုအပ်နေသူတွေအတွက်တက်နိုင်တဲ့နေရာနေပြီးတော့မအနေနဲ့ပို့ပြီးတော့ထည့်ရောက်ပါဝင်ခြင်းတဲ့အတွက်ဒီလိုလာမဲ့ပြိုင်ပွဲမှာဝင်ပြိုင်ခဲ့ရဆိုတာကိုလည်းပြောခဲ့တာကိုလည်းမှတ်မိပါတယ်ဆိုတော့အခုကျွန်မသတိချမိတာမတ်ဆိုဖီယာကဒီတိတ်မကြခင်ရက်ပိုင်းတုန်းကတော့ဒါထိုင်းမြန်မာနယ်စပ်ကိုရောက်သွားတာကိုကျွန်မပုံနေတဲ့တချို့တွေ့ရပေါ့နော်ဆိုတဲ့အခါကျတော့အဲမြန်မာနိုင်ငံကဆစ်ဘေးဒုက္ခသည်တွေတွေ့နေတဲ့ပုံတွေလည်းကျွန်မတွေ့ခဲ့ရတယ်ဆိုတော့ဒီခီးစဉ်နဲ့ပတ်သက်ပြီးတော့ဒီကကျွန်မသိချင်တာပါဆိုတော့အလှမဲ့တယောက်အနေနဲ့ဒါပရမဆုံးချိန်သွားရောက်တာလားဒီခီးစဉ်ဟာဘယ်လောက်ရှိကိုယ့်အတွက်အရေးပါသလဲအချင်းချင်းလေးပေါ့ပြောပြပေးပါလား
ဟုတ်ကဲ့ဟိုမက်ကင်ပြူတွေတွေ့တဲ့ပုံတွေကလေဟိုဟုတ်ပါတယ်မာဒီမဲဆောက်ကိုပေါ့နော်သွာလာခဲ့တဲ့ဒီမဲဆောက်ကိုဘာလို့ရွေးချယ်လဲဆိုတော့မဲဆောက်မှာကကိုယ်ပမာတွေတော်တော်များများရောက်နေဒုက္ခတွေရောက်နေလေဒုက္ခတွေတွေအများကြီးရောက်ပြီးတော့အထူးသဖြင့်အမအနေနဲ့ဒီအလှမဲ့ပွဲရပြီးကြတဲ့ကဟိုကို humanitarian နဲ့ပတ်သက်ပြီးတော့ပေါ့နော်ဘယ်လိုမျိုးကိုယ့်ရဲ့တိုင်းပြည်အတွက်ကိုဘယ်လိုအကျိုးပြုရမလဲဆိုပြီးစဉ်းစားတဲ့အခါမှာကိုယ့်အနေအထားနဲ့တိုင်းပြည်တွင်းကိုပြန်ဝင်ဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာလေเนาะတမ်းပြည်တွင်းမှာဒုက္ခရောက်နေတဲ့သူတွေကိုကူညီဖို့ဆိုတာဘလို့မှမဖြစ်နိုင်တဲ့အရာဖြစ်တဲ့အတွက်ကိုဒီမဲဆောက်ကိုမဲဆောက်မှာဗမာတွေအများကြီးရှိဆိုတော့ကိုကတိတယ်လေပြီးတော့အဲ့မှာမဲဆောက်မှာအထူးသဖြင့်ဒုက္ခတဲ့စခန်းကလေးတွေပေါ့เนาะများသောအားဖြင့်ကလေးတွေကျောင်းတွေတက်ပြီးတော့ပညာရေးမှာဟိုပေါ့เนาะပညာရေးမှာဒုက္ခရောက်နေတဲ့ကလေးတွေရှိတယ်ဘလို့မှသွားစဉ်းစားမိတာဒီကလေးတွေပညာရေးကအရင်အရေးကြီးတယ်အဲကလေးတွေကဒီနောက်လာနောက် ตาอนาคตตอนนี้ตอนนี้เปลี่ยนเลยทุกดาวเนี่ยค่ะตัวเรียกกันนะไอ้ยีจีเลยไอ้เราเป็นยังไงเนี่ยเป็นลูกคุณยามเลยปะเนาะแล้วถ้าเกิดเสี่ยงจ้าเราเลยเสี่ยงเสี่ยงจ้าเลยเมื่อเราเสี่ยงบ่เนาะเสี่ยมาอีกตัวสินเดียมาอ่ะตัวดีเมื่อเราเสี่ยงโอ้โหลูกสาวเนี่ยนี่เป้าหมายเราสิบีไอ้เราออสเตรเลียโซย่าอันนี้เนี่ยเนี่ยปะเนาะดีฮิวแมนิเทเรียนเนี่ยปัตตาบีเราเป็นลูกยามเท่ากูเลยพิวนามเลยสุดยอดกูกูไรโอ้ก็ ကိုယ်တိုင်လည်းဒီအလှူအတန်းတွေပြုခဲ့တယ်ပေါ့နော်ကိုယ့်ရဲ့ပြည်ကိုပြည်သူတွေတတ်နိုင်တဲ့တစ်ဖက်ကနေပြီးတော့ကိုထောက်ပံ့ခဲ့တယ်ပေါ့
ဆိုတ so, ော့အခုလိုမျိုးမြန်မာနိုင်ငံကစစ်ပေးတင်ဒုက္ခတွေနော်ကိုယ်တိုင်ပေါ့နော်ဒီလှုပ်ရှားမှုမှာပါဝင်နေတဲ့သူတွေနဲ့အနီးကပ်တွေ့ပြီးတော့မှသူတို့ရဲ့နေထိုင်မှုတွေကိုလည်းမြင်ခဲ့ရတယ်ဒီလိုတွေးဆုံပြီးတဲ့အခါမှာရောကိုဘယ်လိုခံစားရလဲကိုယ့်အတွက်ယုံကြည်ချက်ခံယူချက်ပြောင်းသွားတာမျိုးတွေရောဖြစ်လား
ဘယ်လိုပြောင်းသွားစေလဲဆိုတော့ ဟိုတော့ဒီခေတ်ကိုမထွားခင်တော့ကတော့ပေါ့နော်ဒီအတွင်းနဲ့ အဲဆိုတာရကအင်တာနက်ပေါ်မှာပဲသိရတဲ့သတင်းတွေလေနော်ဆိုကိုကဒီဆိုရှယ်မီဒီယာတွေမှာပဲဖတ်ရတဲ့သတင်းတွေပေါ့တကယ်ကိုယ်တိုင်ကိုယ်ကြလက်တွေ့ကြကြတကယ်မြင်နေတဲ့ကိုရောက်သွားတဲ့အခါကျတော့အဲရှိလာတဲ့အားတွေကပြောမပြတတ်အောင်ပဲဘာဖြစ်လို့လဲဆိုတော့အင်တာနက်ပေါ်မှာကြားနေရတာမြင်နေရတာ ਨੇ ကိုတကယ်မြင်ရတဲ့အရာပို့ပြီးတော့ခံစားချက်ကပို့သိတာတယ်လေနော်အဲ့လိုတကယ်ပညာတတ်တွေစုစည်း တို့တွေမှာခံယူချက်ကတခုပဲရှိတယ်ဒီဒေါ်လာရေးကတို့အောင်းအောင်းမယ်ဟိုတို့အပြီးဆုံးတိတိုက်မယ်ဆိုရင်ခံယူချက်ပေါ့နော်အဲ့တော့ကို့အနေနဲ့လည်းပို့ပြီးတော့အားရရှိပါတယ်ဒီဒေါ်လာရေးကအောင်းအောင်းမြင်မှာအဲ့တော့ဒီဒေါ်လာရေးကိုအမြန်ဆုံးပြီးဆုံးမှုအတွက်ဒီကလေးတွေအမြန်ဆုံးအိမ်ပြန်နိုင်ဖို့ပေါ့နော်အိမ်ရှိသေးတဲ့သူတွေမိသားစုရှိသေးတဲ့သူတွေအတွက်အိမ်ပြန်နိုင်ဖို့အတွက်ငါတို့တွေကဒီတိုင်းပြည်အပြင်ဘက်ကနေပြီးတော့ပြည်ပနေပြီးငါတို့ဒီထက်မကောက်ပို့ပြီးတော့တန်ပိုးရမယ်ပို့ပြီးတော့အမြန်ဆုံးဒီခီးကိုရောက်အောင်ဟိုပြီးဆုံးအောင်ငါတို့အမြန်ဆုံးလုပ်ပေးရမယ်လုပ်ဆက်ရှိရလုပ်ရမယ်ဆိုတာကိုပို့အားရှိလာတယ်အမှန်တမ်းပြောရရင်တော့ဒီခီးမထွက်ခင်တော့ကိုလည်းဇဝေဇဝါဖြစ်တယ်ဒီတိုက်ပွဲဒီတော်လည်းရေးဟာနိုင်ပါမလားဆိုရဲဇဝေဇဝါပေါ့နော်ဘလောက်အချိန်ကြာမလဲပေါ့နော်ဆိုရဲစိတ်တွေရှိခဲ့တယ်ဒါပေမဲ့ဒီအခုဒီခီးကကိုတွေးလိုက်ရတဲ့သူတို့ရဲ့ဟိုမယုံကြည်နိုင်လောက်အောင်ရဲရင်နဲ့ဟိုပါပေါ့နော်စိတ်သက်တည်နဲ့အခီးပေါက်နေတဲ့အရာတွေတွေးလိုက်တော့ဒီတိုက်ပွဲကအမြန်ဆုံးအောင်မြင်နေဆိုတော့ဟိုတော်လိုင်းရေးဒီတိုက်တော်လိုင်းရေးအောင်အောင်မြင်နေဆိုတော့စိတ်သက်တဲ့ကိုယုံကြည်ချက်နဲ့ပြန်လာတဲ့အတွက်ကိုဟိုအရန်ဟိုမှာဟိုအားရှိပါတယ
်ဟုတ်ကဲ့ပါဆိုတော့ဒီခီးစင်ကကို့အတွက်ဘလောက်ထိအရေးကြီးတဲ့ခီးစင်လို့ပြောနိုင်မလဲရှင
်ပွင့်လင်းဆုံးပြောရရင်တော့ဘဝတသက်တာမှာတကယ်ကိုပေါ့နော်ဟိုမမေ့နိုင်တဲ့ခီးစင်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ဟိုကိုယ့်ရဲ့ရဲဘော်တွေကိုကျွန်မအားပေးစကားတွေပြောကြနိုင်ခဲ့တယ်ကျွန်မကိုယ်တိုင်လည်းသူတို့တွေနဲ့အတူတူဟိုဟိုသွားလာလှူရှားပြီးတော့ပေါ့နော်ဟိုမြေပြင်အခြေအနေတွေအကုန်လုံးကိုလေ့လာပြီးတော့ဟိုမျက်စိနဲ့မျက်ဝါးထင်ထင်တအံ့မြင်ခဲ့ရပြီးတော့အရန်ကိုလည်းအားရှိတယ်အဲပြီးတော့ဟိုဘုံလည်းအကုန်ယူတယ်အဲ့တော့ကျွန်မတို့ကဒီခီးစင်ကတော့အရန်ကိုဘဝတသက်တာမှာဟိုတကယ်ကိုမှတ်တမ်းတင်လောက်ပွဲရခီးစင်လေးပ
ါဒီအလှမဲ့တယောက်အနေနဲ့ပေါ့နော်ဒီပရာဟိတတရဖူစောင်းထားတဲ့အလှမဲ့တယောက်အနေနဲ့မြမအရင်နဲ့ပတ်သက်ပြီးတော့နောက်ထပ်ဟိုဘလို့ပုံစံမျိုးနဲ့ပို့ပြီးတော့ထိရအောင်ပေါ့နော်လုတ်ဖို့အတွက်ကကိုဘကပြင်ဆင်နေရတော့ရှိပါလေ
ရှိတယ်အများကြီးပဲရှိတယ်ပေါ့နော်ဟိုခီးကပြန်ရောက်ပြီးကစားအခုခဏလေးဒီတရက်နှစ်ရက်အချိန်ယူနားပြီးတာနဲ့နောက်အပတ်ကစပြီးတော့ပေါ့နော်ဟို program ဆွဲရမှာပေါ့statement ပြင်ဆင်မယ် statement ပြင်ဆင်ပြီးတော့ဒီ submit လုပ်ပေးဒီ statement တွေကို submit လုပ်ပြီးတော့ parliament ကို submit လုပ်ပြီးတော့ parliament မှာကြားနာရှောက်ထားခွင့်ရအောင်အထူးသဖြင့် humanitarian နဲ့ပတ်သက်ပြီး human rights ပေါ့နော်မျိုးသမီးတွေဒုက္ခသည်တွေဟိုမှာကလေးတွေပေါ့နော်ကလေးတွေဒုက္ခရောက်နေတယ်ဒီ human rights နဲ့ပတ်သက်ပြီးတော့လည်းအမှ submit လုပ်မယ်ဒီ documents တွေကို submit လုပ်ပြီးတော့ဒီ australia အနေနဲ့တခုမဟုတ်တခုတော့ထိထိမိမိတော့ကြံတွေ့ပြီးတော့ supporting လုပ်ပေးပါဆိုပြီးတော့အမတောင်းဆိုမယ်ကိုယ်တိုင်ကိုကြတွေ့ခဲ့ရတဲ့အတွက်ကိုပို့ပြီးတော့လဲကိုလောက်ရတာပို့ကောင်းတယ်ပေါ့နော်ဘာဖြစ်လို့လဲဆိုတော့ကိုယ့်ရင်ထဲကတကယ်တွေ့ခဲ့ရတဲ့အရာကိုတကယ်ခံစားရပြီးတော့ဒီ submit လုပ်တဲ့အရာမှာထိရောက်မယ်လို့ထင်တယ်လေဘာဖြစ်လို့လဲဆိုတော့အမလက်တွေ့ကြကြတမအခုဆိုလို့ရှိရင်ကိုဟိုကိုပထမတော့လုံနေတာထက်ကိုပို့ပြီးတော့အားရရှိလာတယ်ပို့ပြီးတော့လဲဟိုလုတ်ဖို့ပို့ပြီးတော့ဆန္ဒရပြင်းပြလာတယ်ဒါဆိုကိုယ်ရင်နဲ့ရင်းပြီးတော့သွားတဲ့ကိုယ့်ရဲ့နှလုံးသားနဲ့ကိုယ့်ရဲ့ရင်နဲ့ရင်းပြီးတော့သွားခဲ့တဲ့ခကြီးမှဟိုထိတ်တိုက်ကိုအကုန်လုံးကိုတကယ်ကိုမှစ ညဝါချင်းတင်ပေါ့နော်တွေ့မြင်ခဲ့ရတော့ဟိုသူတို့တွေအတွက်ကိုကိုကရှေ့ကနေပြီးတော့ငါစူးစမ်းပြီးမှရမယ်ဆိုတဲ့စိတ်တွေနဲ့ငါလုပ်ပေးမှရမယ်ဆိုတဲ့စိတ်တွေနဲ့ဟိုသွင်းထားပြီးတော့ဟိုတနည်းမဟုတ်တနည်းနဲ့ပေါ့နော်အောင်မြင်အောင်မလုပ်သွားမှာပါပြီးတော့ ออสเตรเลียอสูยอะนี้เนี่ยမြန်မာအရင်နဲ့ပတ်သက်ပြီးတော့ကုညီပန့်ဖို့မှုတွေကထိရောက်တယ်လို့ထင်လားဘာတွေပို့ပြီးတော့ဆက်လုပ်တင်တယ်လို့ထင်လဲလက်ရှိမှာတော့မထိရောက်ဘူးဘာဖြစ်လို့လဲဆိုတော့ဒီออสเตรเลียအစိုးရအနေနဲ့ဟိုဗမာအရေးကိုကင်တွဲတော့တော်တော်သွေးအေးတယ်တော်တော်လဲဟိုခွာရဖြစ်သွားတယ်ပေါ့เนาะအဲအမအနေနဲ့တွေးကြည့်မိတာတော့ဟိုဒီတကဘာလုံးမှာဟိုပြဿနာပေါင်းစုံက တနည်းအားမဟုတ်တနည်းအားတစ်ခုပြီးတစ်ခုထဖြစ်နေတယ်လေเนาะဆိုတော့အမဟိုအရင်တော့ကပြောခဲ့တယ်လို့ပဲပြောတော့ကို့ဘမအရေးကတော်တော်ဟိုကံမကောင်းရှာဦးလေဘမအရေးထဖြစ်တဲ့အချိန်မှာအာဖဂန်နစ္စတန်အရေးတွေထဖြစ်တယ်တခါဟိုဘာလဲငလင်လှုပ်တာတို့เนาะယူကရိန်းလဲစစ်ဖြစ်တဲ့အဲ့ယူကရိန်းအရေးမှာတော်တော်ကြီးတို့မှာဒီမအရေးအားနေသွားတယ်ယူကရိန်းစဖြစ်ခဲ့ရပါတော့เนาะယူကရိန်းကတနည်းကျော်သွားပြီညီမအရ Minglene, Lotte, Lure, Town, Chite, Sone, Alumurisoro, Australia government, Nine, Nima, you, Nenele, Ion Simu, and Nebare, the law sanctioned on Lotte, Dame Ekapo, we drop, Tiao de Yao, Pama, Lomiswa, Tia, Tita, the Bamum Shu, A Dutchamule, Ma, Sinsalida, Gami, who deny by Sayao, Dro. Bono, Bamam Lopina, and I'm a humanitarian at that period to the Kukura, Lopina, Lopiale, who are chosen messo and saying that the humanitarian linebacker, which have your Akulo, the Mesa, Kurka, Kuran Koja, Ozena, Kuabido Bonotti, who documented Suzanne, who shortage, who are, sorry, footage, Lady Layan, she gave Bono.
Okay, well, Akulu, change Pibio Pijari, I choose my item, I said.
I found the power,
I found the power of me, and I moved a mountain. I set my inner hero free.
Making future season didn't set big at a new the Mikanago, Shuzana Singara Pshabarishi, Akusa Biro, Dudas only American Queen season go to Sabijamare, did Rimae Dudas only American Queen season maro, Lay in Muri, Lu and Nirago, Pishimu, Lay in Liniga, Balum Yujoza La Badale. Tamara in Puronaga, Jujo, Derigo, Pay Shara, and a better beat the Bora, me, Sarago, Suzy B, go on at India beat Habare.
Ashley Montanuha, Yazuimu, beat up Bada yet, Nanibu, Yagavare. A now, Town and Chamachin, Sanya, Chell, to get an outloaded Lungan when we all can be now. Guka, Eddie Logani, Twat, Mwiche B, United Legion Line Up Pulente, United Aviate Academy Ma, Lee Mutin and Tanirawa, Arizona Pine Kanayama, Pulent Tare, Ditan and Jama, Tuha, Kide Tumba Ling and Eh, a dead Saint Lichin Yvare, Majagi Ma, Kide, Miapia Pawinet, Legion Line Riga, Lee in Rigo Mombo, say Arta Tanivare.
I thought it was definitely the best time. Leslie Murray Rema, Lume, Lee Mutye Dreha, Lea Gai no Almada Shibi, Amyotami Ye Drehale, Naya Gai no Almada Shira Jang, Lumio Bonson Bawin Labule Chuban Laware, Daimele, Tenanzega Manewa U, Lejang Lane Nugu Mountain and Boso Yen, Piantanje, Nai Tao Naya Shiama Pipi, Gonjaze Garo, Dola Conatangani, Tatailauti Shibare, Aviate Tenangaro, Tenanje,
The lack of women representation definitely.
The
လေကြောင်းလိုင်းတွေမှာလေယာဉ်မှုမလုံလောက်တဲ့ပြဿနာရင်ဆိုင်လာရတာနှစ်နဲ့ချီရှိနေပါပြီ။အထူးသဖြင့်ကာယောဂကာလမှာခီးသွွားလုပ်ငန်းတွေရပ်ဆိုင်းကုန်ပြီးလေယာဉ်မှုတွေစောစီးစွာအလုပ်ကနေအငင်းစားယူဖို့တိုက်တွန်းခဲ့တာတွေကြောင့်အခုအခါလေယာဉ်မှုအလုံလောက်မရှိတော့တာပါ။ဒါအပြင်လေယာဉ်မှုတွေဟာအသက်65နှစ်ပြည့်ရင်မဖြစ်မနေအငင်းစားယူရမယ်ဆိုတဲ့ Federal စီမင်းစည်းကမ်းကြောင့်လည်းလေကြောင်းလိုင်းတွေဟာလေယာဉ်မှုတစ်တူရဖို့အပြင်းထန်ကြိုးစားလာကြပါတယ်။
A pilot shortage. The pilot shortage is being experienced with.
ဒေသတွင်းပြန်တန်းတဲ့လေကြောင်းလိုင်းတွေမှာလေယာဉ်မှုအလုံအလောက်မရှိတဲ့ပြဿနာရင်ဆိုင်နေရပါတယ်။တင်းနှံပြပီးသားလေယာဉ်မှုတွေကိုဒေသတွင်းလေကြောင်းလိုင်းတွေကအလုတ်ခံပြီးတဲ့နောက်သူတို့တွေပြန်တန်းချိန်နိုင်ရည်ပြည့်ဖို့အကြာကြီးစောင့်စီရမလို့တော့ပဲနဲ့တခြားဘယ်နေရာကိုပဲဖြစ်ဖြစ်သွားလို့ရနေပါပြီ။ဒါကြောင့်ចောင်းသားတွေပြန်တန်းချိန်နိုင်ရည်1500ပြည့်အောင်ဘေးရန်အကင်းဆုံးအထီရောက်ဆုံးနည်းလမ်းတွေနဲ့တင်ကြားပေးနေတာပါ။
လေယာဉ်မှုအလုံးလောက်မရှိတာကြောင့်2021ခုနှစ်ကတည်းကစာရင်2022မှာလေကြောင်းခီးစဉ်ဖြတ်သိမ်းရတာ52ရာဂိုင်နှုန်းထိပိုများလာပါတယ်။လေယာဉ်ခီးစဉ်ထွက်ခွာဖို့ရှိတဲ့လေယာဉ်မှုဟာနေထိုင်မကောင်းဖြစ်လို့ဆိုပြီးလုပ်ငန်းဝင်ကိုမလာနိုင်ဘူးဆိုရင်အစားထိုးစရာတခြားသူလည်းမရှိတာကြောင့်ခီးစဉ်ဖြတ်သိမ်းလိုက်ရတာမျိုးလည်းရှိပါတယ်။လုံတဲ့ရင်လေယာဉ်မှုတွေကလည်းပိုအခွင့်လန်းတာတဲ့နေရာတွေစီပြောင်းကုန်ပါတယ်။
The airlines that operate the 50 Tango 50ကနေ86ခုအထိပါပြီးတော့ညွန်ငယ်လေးတွေကိုပြေးဆွဲနေတဲ့ဒေတာရင်းလေကြောင်းလိုင်းတွေမှာလေယာဉ်မှုတွေလိုအပ်နေတာပါအရင်ကအတွေ့အကြုံရှိပြီးသားလေယာဉ်မှုတွေကလေကြောင်းလိုင်းကြီးတွေစီပြောင်းကုန်ကြတော့လေလက်တဲ့နေရာတွေကိုအစားမထိုးနိုင်ဘူးဖြစ်နေပါတယ်ဗျာလက်ကတော့မြို့ရွာငယ်ကလေးတွေညာနဲ့ချီအတွက်လေယာဉ်ပြေးမဆွဲပေးနိုင်တော့တာပါ
အခုဆယ်စုနှစ်အတွင်းတစ်နှစ်ကိုလေယာဉ်မှု 18,000 လောက်ခန့်နိုင်ဖို့အမေရိကန်အစိုးရကခန့်မှန်းထားပြီးတော်တော်များများဟာအငင်းစားယူသူတွေနေရာကိုအစားထိုးဝင်ရောက်မှာပါဒါပေမဲ့လည်း FAA Federal လေကြောင်းအုပ်ချုပ်ရေးအဖွဲ့ကတော့လွန်ခဲ့တဲ့5နှစ်မှာလေကြောင်းလိုင်းအတွက်လေယာဉ်မှုလိုင်စင်တစ်နှစ်ကို5,200လောက်သာထုတ်ပေးခဲ့တာပါခင်ဗျာဝါရှင်တန်ဒီစီမြို့တော်ကအထင်ကြီးရနေရာတွေမှာအင်ဂျင်မဲရီအစုလိုက်တဲထိုးနေထိုင်ကြတာကိုဒီနေ့အကုန်ပြီးရှင်းလင်းသွားမယ်လို့အာနာဝိုင်တွေကပြောပါတယ်မက်ဖာဆန်စကွဲလဲရှင်းလင်းမဲ့နေရာတွေရဲ့ပတ်ဝန်းပြီးတော့အခုလိုလာရောက်နေထိုင်တာကိုခွင့်မပြုတဲ့စီမင်းထုတ်ပြန်ပြီးရင်ဒီကိစ္စတင်းတင်းကြပ်ကြပ်ကင်ပြတ်သွားမယ်လို့ဆိုပါတယ်အင်ဂျီတော်ကနေနှစ်ဘလောက်သာဝေးတဲ့နေရာမှာအခုလိုစုဖွဲ့နေထိုင်တာကိုရှင်းလင်းလိုက်မယ်ဆိုရင်သွားလာနေတဲ့အများပြည်သူတွေရောအဲ့ဒီနားမှာနေထိုင်သူတွေအတွက်လည်းအန်ဒီရဲ့ကင်းသွားနိုင်တယ်လို့ဆိုရတယ်။တချို့ကတော့အာနာပိုင်တွေရဲ့ဆောင်ရွက်မှုကိုကြိုဆိုပေမဲ့အခုလိုမျိုးပြန်ဖြစ်မလာအောင်ရေရှည်အစီအစဉ်ချမှတ်ဆောင်ရွက်ဖို့လိုလားနေပါတယ်။
တချိန်တည်းမှာဘယ်ကိုမှသွားစရာမရှိတဲ့သူတွေကိုနေရာပြောင်းရွှေ့ပေးလိုက်ရုံနဲ့ပြဿနာကပြီးမသွားပါဘူး
။ဝါရှင်တန်ဒုတိယမြို့တော်ဝန်ယုံကျန်းမာရေးနဲ့လူမှုဘူလုံရေးဌာနကခုခါအင်ဂျင်မဲရီရဲ့လိုအပ်ချက်နဲ့နေရာထိုင်ခင်းစီစဉ်ပေးဖို့လိုအပ်သူတွေအတွက်ဆက်သွယ်ဆောင်ရွက်နေတယ်လို့ပြောပါရယ်အင်ဂျင်မဲရီကတော့အာနာပိုင်တွေအနေနဲ့အခုလိုနေရာရှင်းလင်းလိုက်တာဘာမှထိရောက်မှာမဟုတ်ဘူးလို့ဆိုပါရယ်ဒီနေရာမှာမနေရရင်တခြားနေရာပြောင်းနေရုံပဲလို့လည်းပြောပါရယ
်အစိုးရကသူတို့တစ်ခုခုလုပ်ပေးတယ်ဆိုတာပြချင်ရုံပါလူစုခွဲပြီးဒီနေရာရှင်းလင်းပြီးမှနောက်တနေရာကိုလည်းသွားရှင်းမှာပါ
ကင်ဂါရီယာမက်ဖာဆန်စကွဲကိုတခြားတနေရာကနေ2020မှာပြောင်းလာတာပါ2022ခုနှစ်အတွင်းအမေရိကန်ပြည်တော်စုမှာအင်ဂျင်မဲ့6သိန်းလောက်ရှိမယ်လို့အစိုးရကခန့်မှန်းထားပြီးဒီကိစ္စလုံးဝပပျောက်ဖို့ဆိုရင်ခိုင်မာတဲ့လုပ်ငန်းစဉ်တွေချမှတ်ဆောင်ရွက်ဖို့လိုတယ်လို့ပညာရှင်တွေကသုံးသပ်ပါတယ
်စိတ်ကျန်းမာရေးအတွက်ကုသပေးဖို့လိုအပ်တဲ့သူမွေးစေသုံးဆွဲတဲ့သူတွေဆေးပြတ်သွားအောင်အလုံးမရှိတဲ့သူတွေကိုကိုယ်ရက်ရွာထဲမှာအလုံးရှာပေးဖို့စတာတွေအလုံးလုပ်ဖို့လိုအပ်ပါတယ်
အင်ဂျင်မဲရီတွေကတချို့ဆိုရင်လေခုခါငေးစရာအပတ်မဲ့တိုက်ခန်းရောအလုတ်ကင်နဲ့အတီရကြဖြစ်နေပါပြီ
အင်ဂျင်မဲရီကိုစာနာထောက်ထားတဲ့ရှိတော့မှနေချစ်ကြီးသူတို့အတွက်လိုအပ်တဲ့စာဝတ္ထုရေးအတွက်ဘာရီလုတ်တဲ့ဆိုတာကိုလမ်းညွှန်ပေးမယ်ဆိုရင်တော့အကောင်းဆုံးပါအ
င်ငါကသက်သာတဲ့စီစဉ်တွေကျန်းမာရေးဆောက်ရှောက်မှုခံယူဖို့အလုတ်အတွက်သင်တန်းတွေဖန်တီးပေးပြီးလာမယ့်နှစ်နှစ်လောက်မှာအင်ဂျင်မဲ25ရာဂိုင်နှုန်းချဆင်းမှုဘိုက်ဒန်ဆိုးရွားကကြိုးစားနေပါတယ်ဝါရှင်တန်ဒီစီမြို့တော်ဝန်ကလည်းအင်ဂျင်မဲတွေပပျောက်အောင်2025မှာအပြီးသတ်ဆောင်ရွက်မယ်လို့ကြေညာပေးထားပါတယ်ခင်ဗျာအမ American ပြည်ထောင်စုမှာအများဆုံးထိစုကိုပေါက်သူက California ပြည်နယ်မှာကြောင်းတက်ခဲ့သူတူဦးပါ California ပြည်နယ်ထိဌာနတာဝန်ရှိသူတွေကပါဝါဘောထိစုဒေါ်လာ 1.34 ဘီလီယံတန်ပေါင်း 2040 စုပေါက်ခဲ့သူဟာ Edwin Castro ဖြစ်တယ်လို့ကြေညာပေမဲ့သူ့ရဲ့ကိုယ်ရေးအခြေလက်နဲ့ပတ်သက်ပြီးတော့အသက်ဘယ်လောက်ဗမာနေရဆိုတာကိုအသေးစိတ်ထုတ်ပြန်ကြေညာတာမျိုးမရှိပါဘူး California ပြည်နယ် El Tadina မြို့မှာဒီထိလက်မှတ်ကိုဝယ်ခဲ့တာပါထီလက်မှတ်ရောင်းသူစိုက်ပိုင်ရှင်ကစုစည်းဒေါ်လာ1,000,000ရပါတယ်။နိုဝင်ဘာ9ရက်နေ့က Powerball ထီလက်မှတ်စုဖွင့်ရမှာအခုလိုအမြင့်ဆုံးစုစည်းပေါက်ခဲ့တာပါခင်ဗျာ
။ကိုအောင်စီစဉ်တင်ဆက်ပေးခဲ့တဲ့သုတဆုံလင် American တခွင်အစီအစဉ်ပါရှင်။ဆက်ပြီးတော့သိပ္ပံနဲ့နည်းပညာခန္ဓာကိုတင်ဆက်ပေးခြင်းပါတယ်။ဒီသတင်းပတ်မှာတော့တော်ရိုင်းတရိတ်ဆန်ကနေလူကိုကူးစက်ပြန်ပွားတဲ့ကက်ယောဂါကာကွယ်ရေးအကြောင်းကိုတင်ပြပေးထားပါတယ်။COVID-19 လို့ကပ်ယောဂါမျိုးနောက်ထပ်မကြုံရအောင်ကာကွယ်တဲ့အနေနဲ့အပူပိုင်းဒေသတွေမှာလူသားတွေနဲ့တောရိုင်းတိရစ္ဆာန်တွေကြာကူးစက်ပြန့်နှံ့တတ်တဲ့ Zoonosis ကူးစက်ယောဂါတွေကိုလေ့လာဖို့ပြင်သစ်နိုင်ငံနဲ့မက္ကဆီကိုနှစ်နိုင်ငံသိပ္ပံပညာရှင်တွေကြိုးပမ်းနေကြတဲ့အကြောင်း AFP သတင်းဆောင်မကိုအခြေခံပြီးဒေါခင်မျိုးသက်တင်ပြပေးထားပါတယ်
ကမ္ဘာ့တလားသိပ္ပံပညာရှင်တွေဟာကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုအတွက်ဇိမ်မြစ်ဖြစ်နိုင်တဲ့လင်းလို့တွေကိုဆန်းစစ်လေ့လာမှုတွေတေချာလုပ်နေချိန်မှာပြင်သစ်နဲ့မက္ကဆီကိုသုတေသနပညာရှင်တွေကတော့ Zoonosis လို့ခေါ်တဲ့ကူးစက်တဲ့ယောဂါတွေကိုလေ့လာနေကြတာဖြစ်ပါတယ် COVID-19 အပြင်မြောက်ကျောက်ယောဂါ MERS Ebola ညှက်တုပ်ကွေး Zika HIV လို့ယောဂါတွေဟာတရိတ်ဆန်တွေကနေလူသားတွေကိုကူးစက်တာဖြစ်ပြီးဒီလိုကူးစက်တဲ့ကာယယောဂါမျိုးနောက်ထပ်ဖြစ်လာမှာကိုစိတ်ပူနေကြတာဖြစ်ပါတယ် WHO ကတော့လူသားတွေမှာတွေ့ရတဲ့ကူးစက်ယောဂါတွေရဲ့60ရာခိုင်နှုန်းဟာအကောင်အထည်ရှိကနေကူးတဲ့ Zoonosis ယောဂါလို့ပြောပါတယ်တရိတ်ဆန်တဲ့လူသားကြားကူးစက်ပြန့်နှံ့တဲ့ယောဂါကို Zoonosis လို့ခေါ်ပါတယ်ကူးစက်မှုဟာ bacteria တွေ virus တွေဒါမှမဟုတ်ကပ်ပါးခေါင်တွေကနေတဆင့်ကူးနိုင်ပါတယ်ဓာတ်ရိုက်ဖြစ်စေအင်းချက်ပိုးလိုပင့်ကူလိုမှတ်တို့လိုဂျာဂန်အကောင်တကောင်ကနေလဲတဆင့်ကူးစက်နိုင်တာပါ Zoonosis ယောဂါအရေးပေါ်အခြေအနေဖြစ်မလာအောင်ကာကွယ်ရေးအတွက်စီမံကိန်းကို2022မှာစတင်ခဲ့ပြီးပအဝင်ဆောင်ရွက်တဲ့နိုင်ငံပေါင်း22နိုင်ငံထဲမှာမက္ကဆီကိုနိုင်ငံလည်းပါပါတယ်မက္ကဆီကိုအရှိတောင်ပိုင်းကဂျူကာတန်ပြည်နယ်ရဲ့မြို့တော်မရီဒါကဓာတ်ခွဲခန်းမှာ2019ခရဲကစတင်ခဲ့တဲ့ဒီသုတေသနကိုပြင်သစ်ဖွံ့ဖြိုးရေးဆိုင်ရာသုတေသနဌာန IRD နဲ့မက္ကဆီကိုတက္ကသိုလ် UNEM တို့လက်တွဲပြီးလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ဒီသုတေသနဟာကိုဗစ်လိုကာယယောဂါမျိုးထပ်ပြီးမကြုံရအောင်ကြိုးစားမှုတစ်ခုဖြစ်တယ်လို့ IRD ဌာနကကူးစက်ယောဂါဆိုင်ရာကျွမ်းကျင်သူ Audrey Arnell ကပြောပါတယ်
။ CI viruses que están también en la parte silvestre
တကယ်လို့များတောတောင်တွေမှာရောလူသားတွေစီမှာပါနေနိုင်တဲ့ virus ပိုးတွေရှိနေမယ်ဆိုရင်ဒီလိုမျိုး virus ပိုးကိုစောင့်ကြည့်ဖို့ကာဝယ်ဖို့အတွက်ကျွန်တော်တို့မှာမဟာဗျူဟာကျတဲ့နည်းလမ်းတွေရှိဖို့လိုပါတယ်။ဘာကြောင့်လဲဆိုတော့ဒီပိုးကနေပြီးတော့ကူးစက်မှုပုံမြန်တဲ့မျိုးစိတ်တစ်ကိုပြောင်းသွားနိုင်တယ်လို့ဒီလိုပြောင်းတာကနေပြီးတော့ကက်ယောဂါကြီးဖြစ်လာနိုင်တာကြောင့်ပါ
။သူတို့ဟာနှုတ်တိုက်သရဝါတွေ၊ငှက်တွေ၊ကြွက်တွေနဲ့လူသားတွေကြားမှာ virus ပိုးအမျိုးမျိုးကဘယ်လိုကူးစက်တယ်ဆိုတာကိုသိအောင်လုပ်ဖို့အတွက်ရည်ရွယ်ထားတယ်လို့လည်းပြောပါတယ်။အပူပိုင်းဒေတာမိုးတစ်တော်ရဲ့ရေဟစနစ်မှာနေထိုင်တဲ့သရဝါမျိုးစုံစီကနေစမ်းသပ်ဖို့အတွက်နမူနာတွေကိုကောက်ယူကြတာဖြစ်ပြီးအဲ့ဒီတစ်တော်တွေမှာချင်းတွေအတွက်ဆိုရင်မျိုးစိတ်ပေါင်း60ခုအထိခွဲနိုင်ပြီဖြစ်ပါတယ်
။ También es importante saberlo en la población de
Mosquito. ဒီဒေတာမှာချင်းတွေအကြောင်းသိထားဖို့ကလည်းအရေးကြီးပါတယ်။ဘာကြောင့်လဲဆိုတော့ဒီချင်းတွေကနေပြီးတော့သွေးလွန်တုပ်ကွေးလိုမျိုးယောဂါမျိုးမျိုးကိုဖြစ်စေတာကြောင့်ပါဒီချင်းတွေကလူတွေနဲ့တောရိုင်းတွေးစင်နေကြမှာယောဂပိုးတွေကူးစက်ပြန့်နှံ့အောင်လုပ်နိုင်ပါတယ်
။ဒီလိုစမ်းသပ်မှုတွေလုပ်ဖို့အတွက်မက္ကဆီကိုနိုင်ငံကယူကာတန်ပြည်နယ်ကိုရွေးရတဲ့အကြောင်းရင်းကလည်းအဲ့ဒီမှာတစ်တောပြုံးတိမှုကတိတ်ပြီးမြန်တဲ့အတွက်ဒေတာရင်းဆူအန်နိုစစ်အန်ဒီယရှိတဲ့အရေးပေါ်အခြေအနေဖြစ်လာနိုင်တာကြောင့်လို့ IRD ရဲ့ရေဟဗေဒပညာရှင်ဘန်ဂျမင်ရော့ကပြောပါတယ်။မက္ကဆီကိုသမ္မတအန်ဒရီမန်နူယယ်လိုပက်စ်အိုပရေတိုရဲ့ဒီဇင်ဘာမှာစဖွင့်မှုစီစဉ်ထားတဲ့ Mayan Train လို့ခေါ်တဲ့ Maya ရထားလမ်းစီမံကိန်းကနေဂျူကာတန်ကျွန်းဆွယ်မှာရှိတဲ့တစ်ပင်ထောင်ပေါင်းများစွာကိုခုတ်လှဲပစ်ခဲ့တာပါအကျိုးဆက်ကတော့ အဲ့ဒီမှာခံမှန်းခြေအဖြစ်လူတွေကိုကူးနိုင်တဲ့ virus ပိုးပေါင်း9သိန်းကနေ10သိန်းကြားပေါက်ပွားလာတာဖြစ်ပြီးဒါဟာစိုက်ပျိုးရေးအတွက်ရောခီးသွွားဧည့်သည်တွေအတွက်ပါအန္တရာယ်ကြီးလာနေတယ်လို့သုတေသနပညာရှင်တွေကပြောပါတယ်။အခုလုံနေတဲ့သုတေသနဟာဂျူကာတန်ကျွန်းဆွယ်မှာနေထိုင်တဲ့ဒေသခံအတိုင်းဝန်း12ခုကိုလည်းဆန်းစစ်လေ့လာတာဖြစ်ပါတယ်။ဒီသုတေသနကနေ virus ပိုးသည်တဲ့ညှဉ်းပန်းစိတ်ကိုတွေ့ခဲ့ရတယ်လို့UNMA တက္ကသိုလ်တရိတ်ဆန်ဆေးကုသရေးအကြောင်းကယောဂပိုးမွှားပေတာပညာရှင်ရိုဇာအီလီနာဆာမီယန်တိုကပြောပါတယ်
။ Hemos encontrado especies de aves en los
diferentes lugares. ကုသယောဂပိုးနဲ့ပတ်သက်ပြီးပုံစံအမျိုးမျိုးတွေ့ရပါတယ်။ West Nile virus ပိုးသည်တဲ့ငှက်မျိုးစိတ်ကိုတွေ့ရတယ်လို့သူတို့ဟာ West Nile virus ဒါမှမဟုတ်တခြားတုတ်ကွေးယောဂ virus ပိုးတွေခိုးအောင်ရနေရလဲဖြစ်နေတာကိုတွေ့ရပါတယ်
။သူတေသနပညာရှင်တွေဟာတော်ရဲမှာနှစ်ထောင်ကျောက်တွေကိုထားခဲ့တဲ့အခါလင်းလို့တွေတခါတလေဇီးကွက်တွေကိုလည်းဖမ်းမိတတ်ပါတယ်။အကောင်တွေကိုဖမ်းမိတဲ့အခါမှာသူတို့စီကနေသွေးတို့အရေကြီးတို့ကပ်ပားကောင်နမူနာတို့ကိုကောက်ယူတာအကောင်တွေရဲ့အရွယ်အစားကိုတိုင်းချွာတာတွေနဲ့သူတို့ရဲ့အခြေအနေတွေကိုမှတ်တမ်းတင်ကြပါတယ်။ဓာတ်ခွဲကမှဒီနမူနာတွေကိုဓာတ်ခွဲဆန်းသက်ကြတဲ့အခါအရေကြီးတဲ့ DNA မျိုးဗီဇကိုအဓိကဆန်းစစ်ပြီးပါဝင်တဲ့ပိုးတွေကိုလေ့လာကြပါတယ်။တကယ်လို့ချင်းတကောင်ရဲ့သွေးကိုဆန်းတက်မယ်ဆိုရင်သူကဘယ်မျိုးစိတ်ဘယ်တရွာကိုကိုက်ခဲ့တယ်ဆိုတာကိုပါသိနိုင်တာဖြစ်ပါတယ်။အခုလိုတောကောင်တွေစီကလည်းမကဘဲဒေသရင်းနေထိုင်သူတွေစီကသွေးနမူနာတွေကိုလည်းယူပြီးဆန်းတက်ကြပါတယ်။အဲဒီခါမှာသူတို့စီမှာဘယ်လိုဗိုင်းရပ်စ်ပိုးမျိုးရှိနေပြီးဘယ်တရွာစီကနေကူးစက်တယ်ဆိုတာကိုပါသိနိုင်တာပါ။ရလာတဲ့အချက်လက်တွေပေါ်မှာမူတည်ပြီးဘယ်နေရာမှာဘယ်လိုပိုးတွေ့ရတယ်အချင်းတွေကဘလို့အန်ဒီအဆင့်ရောက်နေမနေဆန်းစစ်ပြီးဒရိပေးတာဖြစ်ကြောင်းယောဂပိုးမွှားပေးတာပညာရှင်ရိုဇာကပြောပါတယ
် Entonces lo que pretende este proyecto es tener este conocimiento
ဒီစီမံကိန်းရဲ့ရည်ရွယ်ချက်ကကုသကယောဂဖြစ်လာမှာကိုကြိုးပြီးတော့ခံမှန်းတွက်ချက်နိုင်စေဖို့ပါကျမတို့မှာမကြသေးခင်ကပဲဖြစ်ခဲ့တဲ့ကယောဂမျိုးပေါ့လေတကယ်လို့ဘလို့ဗိုင်းရပ်စ်ပိုးမျိုးကုသပြန့်နှံ့နေတယ်ဆိုတာသိမယ်ဆိုရင်အဲ့ဒီပိုးပြန့်နှံ့နိုင်တဲ့ဒေသအတွက်အန်ဒီယာရှီချောင်းပြမြေပုံထုတ်ပေးနိုင်မှာဖြစ်ပြီးတော့ဘယ်နေရာမှာတော့ဒီပိုးအန်ဒီယာကြီးနေပြီဆိုတာကိုသတိပေးနိုင်မှာပါ
သူတို့ရဲ့စီမံကိန်းထဲမှာဒေသခံအတိုင်းဝန်းတွေကိုပါဆက်သွဲပြီးသူတို့ရဲ့တဘာဝဝင်းကျင်တဲ့လူမှုရေးပြဿနာဆိုင်ရာတွေကိုပါနားလည်အောင်ဆွေးနွေးတာအကြံပေးတာတွေလည်းပါဝင်ပါတယ်သူတို့ရဲ့မရီဒါဓာတ်ခွဲခန်းဟာဇွန်နိုတယောဂအရေးတကြီးကာကွယ်စီမံကိန်းဝင်နိုင်ငံပေါင်း22နိုင်ငံရဲ့အဖွဲ့အစည်းပေါင်းနေရနဲ့လက်တွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။လူနဲ့တရိတ်ဆန်ကြားကူးစက်တဲ့ Zoonosis ယောဂါဟာနှစ်ထောင်ပေါင်းများစွာကတည်းကရှိခဲ့တာဖြစ်ပေမဲ့လွန်ခဲ့တဲ့အနှစ်20ကျော်လောက်ကမှတိုးလာတာဖြစ်ပါတယ်။အဓိကကတော့တစ်တောပြုံးတိမှုတွေကနေလူနဲ့အိမ်မွေးတရိတ်ဆန်တွေရဲ့တော်ရိုင်းတရွာတွေနဲ့ထိတွေ့မှုတွေပိုးပြီးများလာစေတာကြောင့်တိုးလာတယ်ဆိုတာကိုတင်ပြရင်းဒီသတင်းပတ်အတွက်သိပ္ပံနဲ့နည်းပညာကဏ္ဍကိုဒီမှာပဲရနာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင်နော
်။ဒေါခင်မျိုးသက်စီစဉ်တင်ဆက်ပေးခဲ့တဲ့သိပ္ပံနဲ့နှီးပညာကဏ္ဍပါရှင်။တောက်ကြညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ဒီညမှာထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုမနေ့ပြန်စနေမနေ့ခင်းမှာလဲတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးပါရရှင်။မကြခင်မှာအစီအစဉ်တွေအဆုံးသတ်တော်မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတစ်လှည့်ပြောပြပေးပါမယ်ရှင်။
အမေရိကန်စစ်တပ်ရဲ့လျှို့ဝှက်ကတ်သတ်မှတ်တမ်းတွေကိုခွင့်ပြုချက်မရှိဘဲရယူဖျက်ဝေခဲ့မှုနဲ့အမေရိကန်လက်ထက်အရန်တပ်ဖွဲ့ဝင် Jack Teixeira ကိုဒီကနေ့ Boston တရားရုံးမှာဆွဲချက်တင်လိုက်ပါတယ်။ Massachusetts ပြည်နယ်မှာမနေ့ကြတာမင်းတို့ကသူ့ကိုဖမ်းဆီးခဲ့တာဖြစ်ပြီးတော့ဒီကနေ့ရုံးထုတ်တဲ့အချိန်မှာအခုလိုဆွဲချက်တင်လိုက်တာပါ။တပ်ဆိုင်သူတွေသာဖတ်ခွင့်ရှိတဲ့အမေရိကန်ကာကွယ်ရေးဆိုင်ရာကန့်သတ်လျှို့ဝှက်အချက်လက်တွေကိုခွင့်ပြုချက်မရှိဘဲဖယ်ရှားရယူဖျက်ဝေမှုတွေနဲ့ Teixeira ကိုသူနေထိုင်တဲ့ဒီ Massachusetts ပြည်နယ် Dickton မြို့ကအိမ်မှာပဲ Federal စုံစမ်းစစ်ဆေးရေးဘူရို FBI ကမနေ့တုန်းကဖမ်းဆီးခဲ့တာဖြစ်ပါတယ်။ယူကရိန်းရဲ့ဒီစီးရေးဆွဲရည်နဲ့ပတ်သက်တဲ့အချက်လက်တွေနောက်ရုရှားစစ်ဌာနချုပ်နဲ့ပတ်သက်လို့အမေရိကန်ထောက်လှမ်းရေးဆိုင်ရာအချက်လက်အထူးအရေးကြီးတဲ့မှတ်တမ်းတွေပေါက်ကြားခဲ့တဲ့ထဲမှာပါဝင်တယ်လို့ Washington Post သတင်းစာကဖော်ပြခဲ့ပါရရှင်။ မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ချမှတ်ထားတဲ့ကုလသမဂ္ဂလူ့ကျိုးရေးကောင်စီဆုံးဖြတ်ချက်2669နဲ့အာဆီယံဘုံသဘောတူညီချက်5ရပ်ကိုအပြည့်အဝအကောင့်ထည့်ဖော်နိုင်ဖို့လုံခြုံရေးကောင်စီကပတ်ပိုးပေးရမယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်တမ်မတ်ကြီးလင်နသောမစ်စကရင်ဖေးကတောင်းဆိုလိုက်ပါတယ်။စစ်ကောင်စီရဲ့ရက်ဆက်ကြမ်းကြုတ်တဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုနဲ့တာဝန်ယူမှုတာဝန်ခံမှုရှိအောင်ဆောင်ရွက်ရလိမ့်မယ်လို့ဗစီကြီးကျေးရွာတိုက်ခိုက်ခံရမှုနဲ့ပတ်သက်လို့လုံခြုံရေးကောင်စီမှကြာတာရင်းတွေကတကပိတ်ဆွေးနွေးပွဲအပြီးအမေရိကန်တမ်မတ်ကြီးကလုံခြုံရေးကောင်စီကိုတောင်းဆိုလိုက်တာဖြစ်ပါတယ်။ဗစီကြီးရွာလေးကျောင်းတိုက်ခိုက်မှုဟာလူတွေရဲ့အသက်နဲ့နိုင်ငံတကာဥပဒေကိုအလေးမထားဘူးဆိုတာကိုစစ်ကောင်စီကနောက်ထပ်ပြသလိုက်တာဖြစ်တယ်လို့ထောက်ပြပြီးတော့ဒီပေါ်မှာအမေရိကန်ပြည်ထောင်စုကဖြစ်တင်ရှုတ်ချတယ်လို့တန်မတ်ကြီးကထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ရှင
်။တောက်ကြညာရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်ဖြူထွေးကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ချောင်းကန်ချန်းနဲ့ PJ အလျပ်တို့ဖြစ်ပါတယ်ရှင်။ကျမကစုမမဒီညအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။မြန်မာနှစ်တကူကာလတကြံအကြနေမှာ VOA ရဲ့သောရရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးရှင်လန်းချမ်းမြေကြပါစေရှင်။
This program has come to you from the Voice of America, Washington.